Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်အောက်တိုဘာလ12ရက်စနေနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2440 51အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနာဆင်နိုင်ပါရှင်။ကျွန်မခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုဝေယျမင်းထွန်းနဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။ဆီးရီးယားမြောက်ပိုင်းမှာကတ်တွေကိုတိုက်နေတဲ့တူရကီကိုတန်ခတ်အရေးယူမယ်လို့အမေရိကန်ကသတိပေးလိုက်ပါတယ်။တရုတ်နဲ့အမေရိကန်ညာကုံသွဲရေးစစ်ပွဲဖြစ်နေတာယာယီအားဖြင့်ပြည်လဲစေမဲ့သဘောတူညီချက်တစ်ခုရထားပါပြီ။အစွန်ရောက်ဝါရရိုက်သွင်းမှုတိုက်ဖြတ်ရေးမှာအတူလွယ်လွယ်လို့ဆောင်ကြဖို့တရုတ်နဲ့အိန္ဒိယလူသဘောထိပ်သည့်အစည်းအဝေးအတွင်းသဘောတူကြပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုမနက်ခင်းနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ဂျပန်နိုင်ငံကိုဒီနေ့စနေမနက်ပိုင်းမှာဝင်တိုက်တော့မယ့်အင်အားကြီးမုန်တိုင်းဂက်ဂီပစ်ဝင်တဲ့အခါမှာအရင်ဆုံးမုန်တိုင်းတန်ခံရမယ့်ဒေသတွေကတော
့ယိုကိုဟာမားကိုဖြတ်မယ်တိုကျိုဖြတ်မယ်ပြီးရင်ချီဘာဆိုတဲ့ဒီနာရီတာလေးစိတ်တွေကိုဖြတ်မယ်ဆိုတော့လူနေအရန်များပြီးတော့စက်မှုလုပ်ငန်းစီးပွားရေးလုပ်ငန်းတွေအရန်အချက်အချက်တွေအများကြီးယူမှာဖြည်းဖြည်းချင်းဖြတ်ပါမယ
်ယိုကိုဟာမားမြို့မှာနေတဲ့ဥမိုးကျော်သူကိုဆက်သွယ်မေးမြန်းထားတာနားဆင်ရမှာဖြစ်တယ်လို့ဂျပန်ကိုချစ်ချည်ခီးရောက်နေတဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုလူခွင့်ရေးကိစ္စဆွတ်ဆွဲခံနေရတာတွေကင်တွယ်ဖြေရှင်းဖို့ဂျပန်ဝန်ကြီးချုပ်ကတိုက်တွန်းခဲ့တာနဲ့အလို့သမားတွေအတွက်ကျန်းမာရေးဆောင်ရှောက်မှုအပါအဝင်လူမှုဖူလုံရေးတိုးတက်အောင်စတင်ဆောင်ရွက်ပေးနေပြီဆိုတဲ့အကြောင်းနဲ့အတူနိုင်ငံတကာသတင်းလွှာတွေမှာတော့နိုဘယ်ငြိမ်းချမ်းရေးဆုဆုခူးသွားတဲ့ဧသီယိုပီးယားဝန်ကြီးချုပ်တခါဆီးရီးယားမြောက်ပိုင်းမှာခတ်တပ်ဖွဲ့တွေကိုတူရကီကဝင်တိုက်နေလို့အိုးအိမ်မဲ့ထွက်ပြေးနေရတဲ့အရသာဒုက္ခတွေအရေးတွေကိုနားဆင်ကြရမှာပါ။အခုရင်ဆုံးတော့စနေမနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင
်။ဆီးရီးယားပိုင်းနယ်ထဲမှာကျူးကျော်တိုက်ခိုက်နေတဲ့တူရကီနိုင်ငံပေါ်တိတ်ကိုပြင်းထန်တဲ့တန်ခတ်ရည်ရွယ်မှုတွေချမှတ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကပြင်ဆင်ထားပေမဲ့လက်တွေ့တန်ခတ်ရည်ရွယ်တာတော့မလုပ်သေးပါဘူး။သမ္မတထရမ့်ကသူတို့မလုတ်တဲ့နာတစ်ခုခုကိုတူရကီကလုတ်လာမယ်ဆိုရင်အရင်တုန်းကဘယ်နိုင်ငံမှမကြုံမှုသေးတဲ့တန်ခတ်ရည်ရွယ်မှုမျိုးကိုကျွန်တော်တို့ချမှတ်သွားပါမယ်။သူတို့တွေလူအများကြီးကိုတတ်ဖြတ်တာမျိုးကျွန်တော်တို့မဖြစ်ချင်ပါဘူးလို့သတင်းနောက်တွေကိုအင်ဗျူတော်မှတောက်ကြနေကပြောပါရယ်။ဆီးရီးယားချင်းမြောက်ပိုင်းမှာစီးရေးထိုးစစ်စင်တာတွေတူရကီကထပ်မလုပ်အောင်ဟန်တားရေးလှုပ်ဆောင်ရမယ်အမိန့်ညွှန်ကြားချက်တစ်ခုကိုသမ္မတထရမ့်ကလက်မှတ်ရေးထိုးလိုက်ပြီးလို့ဗန်ဒိုင်းဝန်ကြီးစတီဗင်မနူချင်ကအစောပိုင်းမှာကြေညာထားပါရယ်။တူရကီတပ်ဖွဲ့တွေကမရက်သားတွေအရက်ဖက်အခြေခံစောက်အုံတွေလူမျိုးစုဒါမှမဟုတ်ဘာသာရေးအရလူနည်းစုတွေကိုပြစ်မှတ်ထားလာနိုင်ခြင်းပေါ်သမ္မတထရမ့်ကစိုးရိမ်နေတယ်လို့ဝန်ကြီးမနူချင်းကပြောပါတယ်။ဒါအပြင် ISIS အဖွဲ့ဝင်တယောက်တလေမှထွက်ပြေးလွတ်မြောက်သွားစေအောင်တူရကီကမလုပ်ရဘူးဆိုတာသမ္မတကတိတ်ကိုရှင်းရှင်းလင်းလင်းဖြစ်စေချင်ပါတယ်လို့လည်းဝန်ကြီးမနူချင်းကအင်ဖြူတော်မှာသတင်းတော်တွေကိုပြောပါတယ
်။ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးဟောင်းမာရီယိုဗာနိုဗစ်ကသူ့ကိုအလုကထုတ်ပြန်ပြည့်ရေးအတွက်သမ္မတဒေါ်နယ်ထရမ့်ကအမေရိကန်နိုင်ငံတိုင်းဝန်ကြီးဌာနကိုဖိအားပေးခဲ့ကြောင်းအောက်လွတ်တော်ကော်မတီတွေရှေ့မှောက်ကြားနာပွဲမှာထွက်ဆိုခဲ့ပါတယ်။အဲ့ဒီကော်မတီတွေဟာသမ္မတထရမ့်ကိုတရားစွဲဆိုရေးအတွက်စုံစမ်းမှုတွေလုပ်နေတဲ့ကော်မတီတွေပါ။သူ့ရဲ့မူဝါဒကိုအားနည်းအောင်လုပ်ဖို့ကြိုးစားနေတယ်ဆိုတဲ့အကြောင်းပြချက်နဲ့သမ္မတထရမ့်ကသမ္မတကြီးယိုဗာနိုဗစ်ကိုပြီးခဲ့တဲ့မေလကပြန်လည်ခေါ်ယူခဲ့တာဖြစ်ပါတယ်။ကြားနာပွဲမှာသမ္မတကြီးဟောင်းယိုဗာနိုဗစ်ကသူ့ကိုအလုထုတ်ပြတဲ့အကြီးအကဲတွေရဲ့စုံပြချက်ဟာမှားယွင်းပြီးမခိုင်လုံတဲ့ပြောဆိုမှုတွေပေါ်မှာအခြေခံခဲ့တာဖြစ်ကြောင်းနဲ့စုံပြချက်ချတဲ့လူတွေဟာလည်းတန်တရားရှိစရာကောင်းကြောင်းပြောကြခဲ့ပါတယ်။သမ္မတကိုတရားစွဲဆိုရေးစုံစမ်းစစ်ဆေးနေတဲ့ဒီမိုကရက်တစ်ကြီးစိုးတဲ့အောက်လွတ်တော်ကော်မတီရှေ့မှာသမ္မတကြီးယိုဗာနိုဗစ်ကတောက်ကြနေမှာတည်တံ့ကြားနာစစ်ဆေးမှုခံခဲ့တာဖြစ်ပါတယ်။အင်ဖြူတော်ကတော့အဲ့ဒီစုံစမ်းစစ်ဆေးမှုတွေမှာပူးပေါင်းဆောင်ရွက်ဖို့ညှင်းဆန်နေပြီးဒီလိုလှုပ်တာဟာအခြေခံဥပဒေနဲ့မညီဘူးလို့လည်းပြောထားခဲ့ပါတယ်။ဝေဘာတပကဆိုင်ရာအမေရိကန်သမ္မတကြီးဂေါ်ဒန်ဆိုလန်ကသူ့သဘောဆန္ဒအရအောက်လွတ်တော်ရဲ့ရှေ့မှာကြားနာစစ်ဆေးခံမဲ့ကိစ္စကိုလည်းအမေရိကန်နိုင်ငံတိုင်းဝန်ကြီးဌာနကပိတ်ပင်ထားခဲ့ပါတယ်။အခုလိုသမ္မတကိုတရားစွဲဆိုဖို့အထိစုံစမ်းစစ်ဆေးမှုတွေဖြစ်ပေါ်စေခဲ့တဲ့ဇူလိုင်လ25ရက်နေ့ကသမ္မတထရမ့်နဲ့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီတို့ရဲ့တယ်လီဖုန်းပြောကြားချက်တွေဟာပါအမှားမှပါရှိဘူးလို့လည်းသမ္မတထရမ့်ကပြောကြားထားခဲ့ပါတယ်ခင်ဗျာ
။တရုတ်ပို့ကုန်ပစ္စည်းဒေါ်လာ250ဘီလီယံဘိုးပေါ်ဒီကနေ့ကစပြီးကုန်သွယ်ခွင့်တွေတိုးမြှင့်ချမှတ်မဲ့အစီအစဉ်ကိုသမ္မတဒေါ်နယ်ထရမ့်အစိုးရကဆိုင်းငံ့ထားလိုက်ပါပြီ။အမြန်လာအပြင်အမေရိကန်လေယာဉ်ထွက်ကုန်ဒေါ်လာ40ဘီလီယံကနေ50ဘီလီယံဘိုးထိဝယ်ယူဖို့တရုတ်နိုင်ငံကသဘောတူထားပါတယ်။နိုင်ငံကြား15လကြာကုန်သွယ်ရေးစစ်ပွဲဖြစ်ပြီးတဲ့နောက်အခုအခါမှာတော့အနေဆုံးအဆင့်ယာယီပြည့်အေးလိုက်ကြတဲ့သဘောပါပဲ။အခုချိန်ထိကတော့နှစ်ဖက်ဆစ်ဆက်ညီနိုင်သူတွေကြားမူအားဖြင့်တော့ယာယီသဘောတူထားကြတာပဲရှိသေးပြီးစကြုပ်စရမ်းနဲ့လက်မှတ်ရေးထိုးတာမျိုးမရှိသေးပါဘူး။တရုတ်ဆစ်ဆက်ညီနိုင်ရေးအဖွဲ့ခေါင်းဆောင်ဒူဝင်ကြီးချုပ်လျူဟီနဲ့အင်ဂျီလိုမှာတွေ့ဆုံချိန်တွင်သမ္မတဒေါ်နယ်ထရမ့်ကဒီကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ပထမအဆင့်ကိုနိုဝင်ဘာလကျရင်ချီလီနိုင်ငံမှာကျင်းပမဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC အစည်းအဝေးပြင်ပမှာသူနဲ့သမ္မတရှီကျင်းဖင်တို့လက်မှတ်ရေးထိုးရမယ်လို့ပြောသွားပါတယ်။ပ ပြည်ပညာနာပစ္စည်းဆိုင်ရာမူပိုင်ခွင့်အပေါ်တရုတ်ကအကောက်အွယ်ပေးမှုအားနည်းတာအပါအဝင်ပိုးပြီးတော့ခက်ခဲတဲ့ကိစ္စရပ်တွေမှာတစ်ဖက်ကြားတိုးတက်မှုတို့ရှိထားပြီလို့လည်းသမရအင်ပြူတော်ကပြောပါတယ်
ကက်ရှ်ပီးယားဒေသကိစ္စအငင်းပွားပွဲဖြစ်နေတဲ့အချိန်မှာပဲတရုတ်သမ္မတရှီဂျင်ပင်းနဲ့အိန္ဒိယဝန်ကြီးချုပ်နာရင်ဒရာမိုဒီတို့ဟာအိန္ဒိယနိုင်ငံမဟာဘလီပူရမ်မြို့မှာအောက်တိုဘာလ17ရက်နေ့ကအလို့သဘောတွေ့ဆုံခဲ့ကြပါတယ်။တွေ့ဆုံပွဲမှာနှစ်နိုင်ငံအနေနဲ့အစိုးရဝါဒဇွဲသွေးသွင်းမှုတွေကိုစန့်ကျင်ဖို့ပူးပေါင်းဆောင်ရွက်ရေးခေါင်းဆောင်နှုတ်ဦးဂရိကူပြုခဲ့ကြတယ်လို့အိန္ဒိယနိုင်ငံတိုင်းဝန်ကြီး VJ Gokhale ကိုကိုကပီ Press Trust of India ကတောက်ကြတဲ့သတင်းတရမှာဖော်ပြရေးသားထားပါတယ်။အခုလအတွင်းကအိန္ဒိယနိုင်ငံကဂျမူးနဲ့ကက်ရှ်မီးယားပြည်နယ်ကိုနှစ်ပိုင်းခွဲကြောင်းကြေညာခဲ့တာကြောင့်နှစ်နိုင်ငံဆက်ဆံရေးမပြောင်းလဲဖြစ်နေချိန်မှာအခုလိုကောင်းဆောင်မှုတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။အဲ့ဒီကြေညာချက်ကြောင့်တရုတ်နိုင်ငံကပိုင်ဆိုင်တယ်လို့ကြေညာထားတဲ့ Ladakh ဒေသတစ်စိတ်တစ်ပိုင်းဟာအိန္ဒိယရဲ့တရားအုပ်ချုပ်မှုနယ်မြေတစ်ခုဖြစ်သူရောက်ရှိသွားခဲ့ပါတယ်။အိန္ဒိယကကက်ရှမီးယားကိစ္စကြေညာချက်ထုတ်ပြန်အပြီးမှာမွတ်စလင်အများစုနေထိုင်ရာကက်ရှမီးယားဒေသအများစုကိုထိန်းချုပ်ထားတဲ့ပါကစ္စတန်နိုင်ငံကိုတရုတ်နိုင်ငံကတတ်မှန်ရေးအရထောက်ခံအားပေးခဲ့တာကြောင့်အိန္ဒိယနိုင်ငံကိုအမျက်ဒေါသထွက်စေခဲ့ပါတယ်။အစောပိုင်းမှာတော့ India Express သတင်းစာကအမည်မသိသတင်းအရင်းမြစ်တစ်ခုကိုကိုးကားပြီးကက်ရှမီးယားကိစ္စအိန္ဒိယနိုင်ငံကအခုလိုဆုံးဖြတ်ရတဲ့ကိစ္စကိုဒီဆွေးနွေးပွဲမှာဝန်ကြီးချုပ်မိုရီကတရုတ်သမ္မတရှီဂျင်ပင်ကိုရှင်းလင်းပြောကြားလိုက်မယ်လို့ရေးသားထားပါတယ်ခင်ဗျာ
။ VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့စနေနေ့မနေ့ဖက်သတင်းတွေကိုတိုက်ဆက်လက်ပြပြနေပါတယ်။ပါကစ္စတန်ဝန်ကြီးချုပ်အီမရန်ခန်ဟာအီရန်သမ္မတဟက်ဆန်ရူဟာနီနဲ့တွေ့ဆုံမှုတနင်္လာနေ့ကျရင်အီရန်နိုင်ငံကိုသွားပြီးအမေရိကန်နေတဲ့ဆင့်ဆော်ဒီအာရေဗျနိုင်ငံကိုဆက်သွားပါမယ်။ဤရနေဆော်ဒီအရာတင်းမာနေတဲ့အခြေအနေပြည်လျော့အောင်ဂျားဝင်ဆစ်ဆက်ပေးဖို့ကြိုးစားတဲ့ခီးစဉ်ဖြစ်ဒီနှစ်နိုင်ငံကိုတွားရောက်မှာပါ။ဤရနေဆစ်ဆက်ညှိနှိုင်းပေးဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဆော်ဒီရှင်မင်းသားမိုဟာမက်ဘင်ဆာလ်မန်တို့နှစ်ယောက်စလုံးကသူ့ကိုပန်ကြားခဲ့တယ်လို့ကုလသမဂ္ဂထူးထူးညီလာခံပြင်ပမှာကြေညာခဲ့ပြီးရပိုင်းတွေအတွင်းမှာပဲဝန်ကြီးချုပ်ခန်းရဲ့အခုခီးစဉ်ကြေညာချက်ထွက်လာတာပါ။ပါကစ္စတန်နိုင်ငံသားရဲ့ဝန်ကြီးရှာကူရရှိကပါကစ္စတန်ဟာဆော်ဒီအာရေဗျနဲ့နှိကတဲ့ဆက်ဆံရေးကိုထိန်းသိမ်းထားတယ်လို့ကျွန်တော်တို့ရဲ့မဟာဗျူဟာမြောက်လက်တွဲပဲလည်းဖြစ်ပါတယ်။ဤရန်ကကျွန်တော်တို့ရဲ့အင်းကြီးချင်းမိတ်ဆွေပါအစ္စလာမ်ညီကိုရောနိုင်ငံကြားသဘောထားကွဲပြားမှုတွေနောက်ထပ်ပိုဆိုးလာမှာကိုတားဆီးနိုင်ဖို့ပါကစ္စတန်ကဆန္ဒပြုပါတယ်လို့တောက်ကြနေကပြောပါတယ်ဒီတော့ဒီမှာပဲဆော်ဒီအာရေဗျအနေနဲ့အီရန်နိုင်ငံရဲ့ရန်ကနေကောက်ွယ်ဖို့အတွက်တိုက်လေရင်တွေနဲ့ဒီချောင်းကောက်ွယ်ဆိုင်ရာနောက်ထပ်စစ်လက်နက်ပစ္စည်းတွေအမေရိကန်ကပို့မယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper ကတောက်ကြနေမှာကြေညာပါတယ
်။ဟောင်ကောင်ကဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြပွဲတွေကိုနှိမ်နင်းရမှာဟောင်ကောင်ရဲတပ်ဖွဲ့ကအသုံးပြုတဲ့မြေယူပုံထုတ်လွှတ်တဲ့အမေရိကန်ကုမ္ပဏီကိုစန့်ကျင်ဝေဖန်နေတဲ့အမေရိကန်လွှတ်တော်အမတ်ဦးရဲ့ပုံပြီးများပြလာနေပါတယ်။အမေရိကန်ပြည်ထောင်စုပင်ဆယ်ဗေးနီးယားပြည်နယ်အခြေစိုက်မြေယူပုံထုတ်လွှတ်တဲ့အဲ့ဒီပုဂ္ဂလိက by Non-Lethal Technologies INC ဟာသူထုတ်လွှတ်တဲ့မြေယူပုံကိုဟောင်ကောင်ရဲတပ်ဖွဲ့ကအသုံးပြုနေတဲ့တပ်ပုံကိုလူမှုမီဒီယာတခုမှဖော်ပြခဲ့ပြီးနောက်မှာအခုလိုလူများအာရုံစိုက်လာတာဖြစ်ပါတယ်။အမေရိကန်ဥပဒေပြုအမတ်တွေကလည်းကုမ္ပဏီရဲ့အဲ့ဒီမြေယူပုံကိုဟောင်ကောင်ကိုမရောမို့တောင်းဆိုလာခဲ့ကြပါတယ်။ဇူလိုင်လတုန်းက Texas ပြည်နယ်အထက်လွှတ်တော်မှ Tex Cruz ကတောင်းဆိုခဲ့တယ်လို့ဩဂုတ်လတုန်းကလည်းအမေရိကန်အောက်လွှတ်တော်ကိုယ်စားလှယ်နှစ်ဦးဖြစ်တဲ့ Republican မှ Crispin နဲ့ Democrat မှ James McGovern တို့ကတောင်းဆိုခဲ့ပါတယ်။ကြာသပတေးနေ့မှာတော့ Florida က Republican အထက်လွှတ်တော်မှ Rick Scott ကလည်းအဲ့ဒီလိုအဓိကရုံးနေနေရဲ့ပစ္စည်းတွေဟောင်ကောင်ကိုတင်ပို့တာကိုစိုးရိမ်မိကြောင်း Non-Lethal Technologies INC ဥက္ကဋ္ဌစီကိုရေးသားတဲ့စာကို Twitter မှာဖော်ပြထားခဲ့ပါတယ်ခင်ဗျာ။
ဂျပန်နဲ့တောင်ကိုရီးယားတို့ကြာကုန်သွယ်ရေးဆိုင်ရာညှင်းပွားနေတာကိုကမ္ဘာကုန်သွယ်ရေးအဖွဲ့ WTO မှာတောက်ကြနေကဆွေးနွေးကြတာမှာသဘောတူညီချက်မရပဲအဆုံးသတ်သွားပါတယ်။ဒါပေမဲ့နောက်ထပ်ဆွေးနွေးကြဖို့တော့သဘောတူကြပါတယ်။ smartphone chip ပြားတွေနဲ့မျက်နှာပြင်တွေထုတ်လို့ရမှာအသုံးပြုတဲ့ကုန်ကြမ်းပစ္စည်း3မျိုးတောင်ကိုရီးယားကိုတင်ပို့တဲ့ပေါ်ဇူလိုင်လမှာဂျပန်ဘက်ကပို့ပြီးတင်ကြပ်လိုက်ပြီးတဲ့နောက်ကုန်သွယ်ရေးဆိုင်ရာညှင်းပွားမှုစဖြစ်လာတာပါ။ဒုတိယကမ္ဘာစစ်တွင်ကိုရီးယားကျွန်းဆွယ်ကိုဂျပန်သိမ်းပိုက်ထားခြင်းကအတင်းအဓမ္မခိုင်းစီခံခဲ့ရတဲ့လူသမားတွေအတွက်ညှင်းနာကြေးပေးဖို့ကိစ္စကနေစပြီးတာဝန်ရေးဆိုင်ရာညှင်းပွားပြီးတဲ့နောက်ဂျပန်ကအဲ့ဒီအရေးပါတဲ့ကုန်ကြမ်းပစ္စည်း၃မျိုးတင်ပို့တာကိုတင်ကြပ်ခဲ့တာဖြစ်ပါတယ်။ကုန်သွယ်ရေးကိုနိုင်ငံကြီးရွေချက်တွေအတွက်အသုံးပြုတဲ့လုပ်ရမျိုးတွေနောက်ထပ်ဖြစ်စေဖို့ရည်ရွယ်တဲ့ဆိုပြီးဂျပန်ရဲ့ကန့်သတ်မှုပေါ်တောင်ကိုရီးယားကပြီးခဲ့တဲ့လမှာပဲ WTO ကိုတိုင်ကြားခဲ့တာဖြစ်ပါတယ်
။နိုင်ငံကျော် American မင်းသမီးကြီး Jane Fonda အပါအဝင်ဥရုယာတီပြောင်းလဲမှုဆိုင်ရာဆန္ဒပြသူ16ယောက်ကို Washington DC မြို့တော်ကလွှတ်တော်အဆောက်အုံခြေရဲမှာဆန္ဒပြမှုနဲ့ရဲကဖမ်းဆီးလိုက်ပါတယ်။ American လွှတ်တော်အရှိတ်ဘက်ဂျန်မျက်နှာစာမှာဥပဒေနဲ့မညီပဲဆန္ဒပြရတဲ့အတွက်အသက်82နှစ်အရွယ် Jane Fonda နဲ့တခြားသူတွေဖမ်းရတာလို့ American လွှတ်တော်အဆောက်အဦးကရဲတပ်ဖွဲ့လူထုဆက်ဆံရေးဆိုင်ရာညွှန်ကြားမှု Ever McClick မက်ကလကီရဲ့အကြေညာချက်မှာပါရှိပါတယ်လူစုလူဝေးမှုပိတ်စတော့မှုအဆင်မပြေစေမှုဆွဲချက်တွေနဲ့သူ့ကိုဖမ်းဆီးခဲ့တာပါဖောင်ဒါကပတ်ဝန်းကျင်အကြက်တဲ့ကိစ္စအတွက်14ပတ်ကြာတောက်ကြနေတိုင်းဆန္ဒပြမယ်လို့ Washington Post သတင်းစာကိုကြတာပရိနေကပြောထားခဲ့တာပါပြီးခဲ့တဲ့လတုန်းကလည်းဥတုရာသီပြောင်းလဲမှုကိုရည်ရွယ်ဆောင်ရွက်ပေးရေးအတွက်စက်တင်ဘာလ20ရက်နေ့ကနေ28ရက်ကြာသတင်းတစ်ပတ်ကြာလူငယ်တက်ကြွလှရှားသူတွေကဥဆောင်ပြီးဆန္ဒပြတောင်းဆိုနေကြတာပါကမ္ဘာကောင်းဆောင်တွေအနေနဲ့ရာသီဥတုပြောင်းလဲမှုကိုရည်ရွယ်ဖြည့်ရှင်းဆောင်ရွက်ပေးဖို့တောင်းဆိုတဲ့စက်တင်ဘာ22ရက်နေ့ကစလို့ကမ္ဘာတစ်လုံးမှာလူပေါင်းတန်းချီဆန္ဒပြခဲ့ကြတာပါမြန်မာနိုင်ငံမှာလည်းဥတုရာသီပြောင်းလဲမှုကိုအစိုးရဘက်ကဖြည့်ရှင်းဆောင်ရွက်ဖို့တောင်းဆိုတဲ့ဆန္ဒပြခဲ့ကိုပြီးခဲ့တဲ့တနင်္လာနေ့ကရန်ကုန်မြို့မှာကျင်းပခဲ့ပါတယ်ခင်ဗျာ Direct from Washington The Voice
of America VOA အော်တိုဘာလ12ရက်စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရမ်းမင်းထွန်းတို့ပြောပြပေးခဲ့ကြတာပါရှင်အခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်ထုတ်လွှင့်ပေးသွားပါမယ်ဂျပန်နိုင်ငံမှာလွန်ခဲ့တဲ့အနှစ်60ကျော်ကလူပေါင်း1200ကျော်သေဆုံးခဲ့တဲ့အပြင်းမုန်တိုင်းနဲ့ဆင်တဲ့တိုင်ဖုန်းမုန်တိုင်းဟာဂီဘစ်ကတိုကျိုမြို့တော်အပါအဝင်မြန်မာအများစုနေထိုင်ရာအရှိတ်ဘက်ချမ်းဒေသကိုဒီကနေ့စနေနေ့မနက်ပိုင်းမှာဝင်ရောက်မှာဖြစ်ပါတယ်။မုန်တိုင်းရဲ့အနေအထားနဲ့ဒေသခံတွေပြင်ဆင်နေကြတဲ့အခြေအနေတွေကိုသိရအောင်တိုကျိုနဲ့တိတ်မဝေးတဲ့ယိုကိုဟာမားမြို့မှာနေထိုင်သူဦးမိုးကျော်သူကိုဒေါခင်မျိုးသက်ကဆက်သွယ်မေးမြန်းရမှာအခုလိုစပြီးတော့ပြောပါတယ်။
ဒီတစ်ခေါက်မုံနိုင်ရဲ့ဘယ်လိုကထူးခြားချက်ကိုအချက်လေးချက်သူတို့ခွဲပြီးပြောတာရှိပါတယ်။ဘာလဲဆိုတော့မုံနိုင်ရဲ့အကျယ်ဝန်းကဒီစပြီးဖြစ်လာပြီးရွေ့လာတဲ့အချိန်မှာလေအကျယ်ဝန်းကကီလို1400အထိကျယ်တဲ့ဥစ္စာအရန်ကိုကြီးတယ်ဆိုတဲ့ပမာဏပြီးတော့မှဒီမုံနိုင်ရဲ့တိုင်ဖုန်းရဲ့အလဲကောင်းမျက်စိရွေ့လာတဲ့အချိန်မှာမျက်စိကအရန်ကိုထင်းနေတဲ့ကိစ္စကဒီမုံနိုင်လဲပြီးလာတဲ့ဥစ္စာကပမာဏပြန်အရန်ကြီးတယ်ဆိုတဲ့ဥစ္စာပြရတယ်ဆိုတာရဲ့နောက်ပြီးလာနေတဲ့အချိန်ကတိုက်ဆိုင်တာပေါ့နော်ဒီယိုကိုဟာမားကိုဖြတ်မယ်တိုကျိုဖြတ်မယ်ပြီးရင်ချီပါဆိုတဲ့ဒီနာရီတာလေဆိပ်တွေကိုဖြတ်မယ်ဆိုတော့လူနေအရန်များပြီးတော့စက်မှုလုပ်ငန်းစီးပွားရေးလုပ်ငန်းတွေအရန်အချက်အချက်ကျတဲ့နေရာယူမှာဖြည်းဖြည်းချင်းဖြတ်သွားမယ်ဆိုတဲ့ဥစ္စာပရမတ်ဆုံးကုန်းမော်ကိုရောက်တဲ့ဥစ္စာအဲ့ဒီ data 3ခုရောက်မှဆိုတော့အပြင်းဆုံးခံရမယ်ပေါ့နော်ပြီးတော့သရုပ်ထအချက်ကတော့ဒီလပြည့်ကနီးမှာဒီအမြင့်ဆုံးဖြစ်နေတဲ့အချိန်ကိုရောက်တာမို့လို့ငကိုတဲကရေကပင်လယ်ကမ်းစင်လာရေကမြင့်နေတဲ့အချိန်မှာမုံတိုင်းအားနဲ့ဆိုတော့ခုနပြောတဲ့နှစ်ပေလောက်ထမ်းမြင့်မယ်ဆိုရင်ကဘယ်လိုခေါ်မလဲအစွဲအစိုးဆုံးဆိုတဲ့ဟာမျိုးပေါ့နော်ဒါပေမဲ့အခုလောလောဆယ်ကကုန်းကိုမထီသေးဘူးခင်ဗျာပြီးဒီအနာသားကကုန်းတွေကိုစပြီးဖြတ်နေတော့မှရှိတော့မလို့တကယ်ဖြတ်မဲ့ဥစ္စာကဒီနေ့လေကနေည9နာရီတော့ပိုင်းလို့ထင်ပါတယ်အဲ့ဒါကအပြင်းဆုံးဖြစ်မယ်လို့ပြောထားပါတယ်စင်ကြီးမြင်လာတဲ့ဥစ္စာပေါ့နော
်ဆိုတော့အဲ့ဒီဒေတာမှာမြန်မာတွေလည်းအများကြီးရှိမယ်ထင်တယ်ဒီမြန်မာတွေနဲ့ပတ်သက်ပြီးတော့သူတို့ဘာတွေပြင်ဆင်နေလဲတန်ယုံတွေကဘာတွေများပြောတာကြားပါလဲ
ဟုတ်ကဲ့ခင်ဗျာဟိုဂျပန်မှာဟိုကျန်နေတဲ့ channel လောက်ကနေစာရင်တော့မြန်မာရေတော့ကတော်တော်လေးနည်းသွားပါတယ်နည်းသွားတယ်ဆိုပေမဲ့လည်းဒီဂျပန်မှာနေနေတဲ့မြန်မာအများစုကဒီ data ဓာတ်မှနေတာအများဆုံးဖြစ်တာပါဒီဂျပန်နိုင်ငံမှာရှိတဲ့မြန်မာတန်ယုံကလည်းကျန်နေတဲ့9နှစ်6နှစ်ကငွေလင်းကိစ္စဖြစ်ပြီးကြတဲ့ကအချိန်ငိမ်ပေါ့နော်ဒီကိစ္စတွေမှာတက်တက်ကြွကြွတာမှန်ကြီးကိုယ်တိုင်တန်ယုံတာမှုကြီးတွေကိုယ်တိုင်ကနေပြီးတော့သိချာ internet ပေါ်က web page မှာလုတ်တလို့မျိုးဟိုဖြစ်ပြီးဆိုတာနဲ့တက်ဆိုင်ရာဟိုနေရာ data တွေကိုလိုက်ပြီးတော့အားပေးတဲ့ကိစ္စတွေလုတ်ပါဒီတစ်ခေါက်လဲတန်ယုံကနေပြီးပြင်ညာရထုတ်ထားတယ်
ဟုတ်ကဲ့ဆိုတော့ဒီလိုသတိပေးချက်တွေရတော့ဒေသခံတွေဘာတွေလုပ်နေကြလဲအခုလိုပေါ့နော်မုံတိုင်းဖြတ်မဲ့လမ်းကြောင်းထဲမှာရောက်နေတဲ့ကိုမိုးကျော်သူတို့နေရာမျိုးမှာ
ဟုတ်ကဲ့ဒီဂျပန်ကတော့တည့်ရတိုင်းဒီသဘောပေးရနေများတဲ့နိုင်ငံဆိုတော့လေဒီရက်ွက်မြို့နယ်အလိုက်မှာဒီ hazard map ဆိုတဲ့ဟာပေးသဘောပေးရနေရှိတဲ့မြေပုံဆိုတဲ့ဥစ္စာရှိပါတယ်အဲဒီဟာကဘယ်လိုလဲဆိုတော့မြေပြိုနိုင်တဲ့နေရာမိုးရမ်းကြီးရင်တောင်ဆောင်တွေရှိတဲ့နေရာတွေမှာရေဘလောက်ကြီးွားနိုင်တဲ့ဥစ္စာတွေကြလောက်ထားရှိပါတယ်ဆိုတော့အဲ့ဒါပေါ်မူတည်ပြီးတော့အိမ်တိုင်းရက်ွက်တိုင်းကကော့ကိုပြင်ဆင်ထားဖို့ကြည်ထားဖို့ဆိုတဲ့ဥစ္စာမျိုးပြောထားသလိုမျိုးနောက်ပြီးတော့ဒီမြို့နယ်အစိုးရကနေပြီးတော့သတိပေးတဲ့ warning ထုတ်တဲ့ဥစ္စာမှာအဆင့်တွေအများကြီးခွဲထားပါတယ်မနေ့ကညနေရက်ဆိုတာကနေပြီးတော့ကျွန်တော်တို့အိမ်ရဲ့ရက်ွက်နေရာမှာကလေးအငယ်လေးတွေနဲ့အဖိုးကြီးဖွားကြီးရှိတဲ့အိမ်တွေဆိုရင်အဆင့်3ဆိုတာနဲ့ဒီအိမ်ကနေပြီးတော့လမ်းလျှောက်သွားရင်9မိနစ်လောက်လျှောက်ရတဲ့ဒီသားရဲ့မူလတန်းကြောင်းကဒီယာယီခိုလုံတဲ့နေရာနဲ့သတ်မှတ်ထားပါတယ်ဆိုတော့အဲ့နေရာကိုအမြန်သွားဖို့ဆိုတဲ့ဟာမျိုးကြေညာထားတယ်။နောက်အိမ်တွေရဲ့အပြင်ရုံးငယ်အပြင်အဝတွေမှာပဲအိတ်တွေချတယ်ဆိုတဲ့အဆင့်မျိုးတွေပေါ့နော်ရုံးစောကြီးဆင်ခိုင်းတယ်ကျောင်းစောကြီးဆင်ခိုင်းတယ်မလို့ပါပဲအပြင်မထွက်တာအများကြီးပါပဲပြင်ဆင်တဲ့အပိုင်းတွေကဆိုတော့လေဒီတစ်ခေါက်ကအကြီးရတော့ရန်ကြီးဟာကြီးဖြတ်မယ်ဒါပေမဲ့အပျက်စီးကတော့ဘယ်လိုဖြစ်မလဲဆိုတဲ့ဟာမျိုးနည်းစိတ်ဝင်စားစောင့်ကြည့်နေလူတွေစီထားတဲ့အဆင့်မှာတော့ကျွန်တော်တို့ပြောရင်တော့တကယ်ကိုအပြည့်စုံလုပ်ထားကြပါတယ
်ယိုကိုဟာမားမြို့မှာနေထိုင်တဲ့ဦးမိုးကျော်သူကိုဒေါခင်မျိုးသက်ကဆက်သွယ်မေးမြန်းထားတာဖြစ်ပါလေရှင်အခုလိုဂျပန်မှာမုန်တိုင်းဝင်မဲ့အချိန်ဂျပန်မှာရောက်နေတဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့ချစ်ကြည်ရဲ့ခီးစဉ်ကိုလည်းကြည့်ကြရအောင်ပါ မြန်မာနိုင်ငံအတွင်းလူခွင့်ရေးချိုးဖောက်မှုတွေမှာမြန်မာတပ်မတော်ကတာဝန်ရှိတယ်ဆိုတဲ့နိုင်ငံတကာရဲ့စွပ်စွဲချက်ကိုထိရောက်စွာကင်တွယ်ဖြေရှင်းဖို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံချိန်မှာတိုက်တွန်းလိုက်ပါတယ်။ဂျပန်ကာကွယ်ရေးဝန်ကြီးဌာနရဲ့ဖိတ်ကြားချက်အရချစ်ကြည်ရေးဖြစ်သွားရောက်လက်ပတ်တဲ့တက်ချုပ်ရဲ့ခီးစဉ်ကိုကြည့်ရင်ဒေသရင်းတရုတ်ရဲ့စစ်ရေးနိုင်ငံရေးဩဇာကြီးမားလာမှုကိုဂျပန်ဘက်ကချိန်ခွင်ရှာညှိလို့တဲ့သဘောဖြစ်တယ်လို့သုံးသပ်ကြပါတယ်ဒီအကြောင်းကိုညံဝင်းအောင်ကတင်ပြပေးပါမယ်ရှင
်ဂျပန်ကိုယ်ပိုင်ကာကွယ်ရေးတပ်ဖွဲ့များရဲ့ဘူးတွဲစီဦးစီးချုပ်ဗိုလ်ချုပ်ကြီးခိုဂျီယာမာဇာကီရဲ့ဖိတ်ကြားချက်အရဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာချစ်ကြည်ရေးခီးအဖြစ်တိုကျိုမြို့ကိုအောက်တိုဘာ၈ရက်နေ့ကရောက်ရှိသွားပြီးအောက်တိုဘာ၉ရက်နေ့မှာတော့ဗိုလ်ချုပ်ကြီးယာမာဇာကီဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ညနေပိုင်းမှာဂျပန်နိုင်ငံသား၏ဝန်ကြီးမိုတေဂီတိုရှိမီစုတို့ကိုတွားရောက်တွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်။ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တွေ့ဆုံချိန်အတွင်းမစ္စတာအာဘေကမြန်မာနိုင်ငံကရိုဟင်ဂျာတွေအပေါ်ကျူးလွန်မှုပါဝင်လူအခွင့်အရေးချိုးဖောက်မှုတွေအတွက်မြန်မာအစိုးရကရောစစ်တပ်ကပါဒီကိစ္စကိုအမြန်ကန်တွယ်ဖြေရှင်းသင့်ကြောင်းတက်ချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတိုက်တွန်းခဲ့တယ်လို့ဂျပန်အစိုးရပိုင် NHK သတင်းဌာနမှဖော်ပြပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ဂျပန်ခီးစဉ်ဟာဒီလကုံမိုင်းကျင်းပဖို့ရှိတဲ့ဂျပန်ဘီရင်အသစ်နန်းတက်ပွဲကိုတက်ရောက်မဲ့ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်မတိုင်ခင်လေးမှာဖြစ်ပါတယ်။မြန်မာစစ်တပ်ထိပ်တန်းခေါင်းဆောင်တူကိုနိုင်ငံတကာကပိတ်ဆို့တံကတ်ထားခြင်းမှာဂျပန်စစ်ဘက်ခေါင်းဆောင်တွေရဲ့အခုလိုဖိတ်ကြားမှုကဘယ်လိုရောက်ပါလဲ။ဒါဟာတရုတ်ရဲ့စီးရေးနိုင်ငံရေးဩဇာကြီးမားလာတာကိုဂျပန်ကချင်းကွင်းရှာညှိလို့တဲ့သဘောလို့သုံးသပ်သူက CNF ချင်းအမျိုးသားတပ်ဦးဒိုကတာတဲ့ဦးထန်နန်လျန်ထန်ဖြစ်ပါတယ
်။ဂျပန်အစိုးရကသူ့ policy ရအာရှမှာတရုတ်ရဲ့စီးပွားရေးလွှမ်းမိုးမှုနိုင်ငံရေးလွှမ်းမိုးမှုနဲ့စီးရေးနယ်ချဲ့လွှမ်းမိုးမှုတွေကိုအမြဲတမ်းသူကစောင့်ကြည့်ပြီးတော့ထိန်းကျင်တဲ့သဘောအမြဲတမ်းရှိပါတယ်။တရုတ်ကတစ်ချိန်တုန်းကစစ်တပ်ကိုပဲသူဆက်ဆံပေမဲ့ NLD အစိုးရတက်လာတဲ့ခါကျတော့တရုတ်က NLD အစိုးရကိုလည်းဆက်ဆံတယ်လို့တမတော်ကိုလည်းပြစ်ပယ်ခြင်းမရှိဘဲနဲ့နှစ်ဖက်လုံးကိုပေါင်းပြီးဆက်ဆံတဲ့မူနီးပရိယကိုသူကကျင့်သုံးပါတယ်။ဒါကြောင့်လည်းဂျပန်ကလည်းကောင်ဆန်းစုကြည်ကိုနိုင်ငံရေးကအစိုးရအနေနဲ့ဖိတ်ကြားစီရင်ပြီးတော့သက်သွယ်မှုပြုတယ်လို့ဒီဘုချုပ်မူကြီးမင်းအောင်လှိုင်နဲ့တက်မတော်ကိုလည်းဆက်ဆံရေးအမြဲတမ်းချောမွေ့ဖို့ဆိုတဲ့နှစ်ဖက်မူကြီးစနစ်ကိုသူတို့ကျင့်သုံးတယ်လို့ကျွန်တော်မြင်ပါတယ
်။ပြည်တွင်းမှာစီးပွားရေးနှေးကွေးနေတဲ့ဂျပန်နိုင်ငံအနေနဲ့အာရှမှာစီးပွားရေးကွန်ရက်ကိုဖြန့်ကျက်ခြားထားနိုင်ဖို့မြန်မာနိုင်ငံနဲ့ဆက်ဆံရေးကောင်းဖို့ဟာဂျပန်အတွက်အရေးကြီးတယ်လို့တိုကျိုမြို့ကမြန်မာအရေးသုံးသက်သူဦးကျော်ကျော်စိုးကမြင်ပါတယ
်အဓိကတော့ဂျပန်အစိုးရကတော့မြန်မာနိုင်ငံနဲ့ပတ်သက်လို့ရှိရင်ဆက်ဆံရေးကိုအမြဲတမ်းကောင်းထိန်ထားတဲ့မူဝါဒကိုကျင့်သုံးတာပေါ့လေအဲဒါမို့လို့မြန်မာနိုင်ငံမှာရှိတဲ့အရက်ဖက်ကောစစ်ဖက်ကောအားလုံးနဲ့ဆက်ဆံရေးအချင်းပြောင်းသူတို့လုပ်ပါတယ်နောက်တစ်ချက်ကမြန်မာနိုင်ငံနဲ့ပတ်သက်လို့ရှိရင်အကူအညီပေးလို့တဲ့ဆန္ဒနောက်မြန်မာနိုင်ငံနဲ့စီးပွားဆက်ဆံခြင်းတဲ့ဆန္ဒတွေကပါမှာကတည်းကရှိတော့မယ်လေ။ဆနောက်တစ်ချက်ကမြန်မာနဲ့ဆက်ဆံရေးဆက်ပြီးထိန်းတာလို့ရှိရင်ပြည်နိုင်ငံနဲ့မြန်မာကြားဆက်ဆံရေးကိုလည်းသူတို့ပြန်ပြီးတော့ချိန်ဝင်ရှာထိန်းနှီးနိုင်မယ်လို့ယူဆတဲ့ကြောင့်မြန်မာနဲ့ဆက်ဆံရေးအမြဲတမ်းကောင်းထိန်းတာ
။ဂျပန်နိုင်ငံဟာမစ္စတာယိုဟေးဆဇာဂါဝါဦးဆောင်တဲ့နီပွန်ဖောင်ဒေးရှင်းကတဆင့်မြန်မာနိုင်ငံရဲ့ညီညာရေးဖြစ်စဉ်မှာထဲထဲဝင်ဝင်လှုပ်ဖို့ကြိုးပမ်းခဲ့ပေမဲ့နောက်ဆုံးမှာတရုတ်နိုင်ငံကြောင့်နောက်ဆုတ်သွားခဲ့ရတယ်လို့ CNF ဦးထန်နန်လျှမ်းထန်ကသုံးသပ်ပါတယ
်ဂျပန်နိုင်ငံကမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးမှာသူထဲထဲဝင်ဝင်ပါဝင်ခြင်းနဲ့ဆန္ဒအစပိုင်းမှာရှိပေမဲ့တရုတ်ကနေပြီးတော့သူ့ရဲ့အိမ်နီးချင်းမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးမှာထဲထဲဝင်ဝင်ဝင်ဖို့အတွက်ဂျပန်နဲ့အနောက်အုပ်စုတွေကိုသူကဘလိုလားတဲ့ဆန္ဒရှိတဲ့အတွက်ကြောင့်ဂျပန်နိုင်ငံကထဲထဲဝင်ဝင်မဝင်နိုင်တာဖြစ်ပါတယ
်ဂျပန်နိုင်ငံသားဦးဝန်ကြီးမိုတဲဂီတိုရှိမီစုနဲ့တွေ့ဆုံရမှာတော့မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးအောင်မြင်သည့်အထိဂျပန်ကအပြည့်အဝထောက်ပံ့ကူညီသွားမယ်အကြောင်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုပြောကြားခဲ့တာပါအောက်တိုဘာ၈ရက်နေ့မှာစတင်ခဲ့တဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ဂျပန်ခီးစဉ်ဟာအောက်တိုဘာ၃ရက်နေ့မှာအဆုံးသတ်မှာဖြစ်တယ်လို့ဂျပန်နိုင်ငံသား၏ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
တက်ချုပ်ဗိုလ်ချုပ်မူကြီးရဲ့ဂျပန်ခီးစဉ်ကိုကိုညံဝင်းအောင်ပြောပြသွားတာပါရှင်အခုအလုသမားဖူလုံရေးကိစ္စတွေစမ်းသပ်ဆောင်ရွက်နေတဲ့အခြေအနေကိုပြောပြပေးပါမယ် လောက်သမားတွေအတွက်လူမှုဖူလုံရေးလုပ်ငန်းစဉ်တွေခင့်နဲ့အညီလောက်ကိုင်းနိုင်ရေးနဲ့ကျန်းမာရေးခံစား권တွေတိထက်ပိုးပြီးတော့ပေးနိုင်ရေးလုပ်ငန်းတွေကိုအဆင့်မြင့်ဖို့စတင်ဆန်းသက်နေပြီလို့လူမှုဖူလုံရေးအဖွဲ့ညွှန်ကြားရေးမှူးချုပ်ကပြောပါတယ်။အပြည့်ပြည့်ဆိုင်ရာအလောက်သမားအဖွဲ့ချုပ် ILO ရဲ့အကူအညီနဲ့ဆောင်ရွက်နေတဲ့ဆိုပေမဲ့ဒီပြောင်းလဲမှုတွေဟာနိုင်ငံတကာအဆင့်မီဖို့လိုအပ်တဲ့အကြောင်းအလောက်သမားအခွင့်အရေးလှုပ်ရှားသူတွေကထောက်ပြနေပါတယ်။ VOA မြန်မာပိုင်းသတင်းတောက်မေခါကစူးစီးတင်ပြပေးပါတယ်ရှင်။
လူမှုဖူလုံရေးရဲ့တခြားအလုပ်သမားဆိုင်ရာလုပ်ငန်းစဉ်တွေခင့်နဲ့အညီလှုပ်ဆောင်နိုင်ရေးကျန်းမာရေးခံစား권တွေဒီထက်ပိုပေးနိုင်ရေးတို့အတွက်အခုလိုပြုပြင်ပြောင်းလဲဖို့လှုပ်ဆောင်တာဖြစ်တယ်လို့လူမှုဖူလုံရေးအဖွဲ့ညွှန်ကြားရေးမှူးချုပ်ဦးမောင်မောင်အေးကပြောပါတယ
်။ကျွန်တော်တို့ medical reform မှာပြင်ပလည်နာစီကူတာတဲ့အပိုင်းကိုကြွားတာပါနော်။ပြင်ပအခြေခံတွေကိုစာချုပ်ချုပ်ပြီးတော့စီကူတာမှုလမ်းစဉ်တွေကိုပိုင်လို့သွားနေပါလိမ့်ကြ။နောက်ဆိုရင်ကျွန်တော်ဘယ်လိုပုံစံနဲ့သွားမယ်ဆိုတော့ထွက်လာပါမယ်ဗျ။ဆရာဝန်တွေကို incentive ပေးပြီးတော့ဒီချက်ပုံမကောင်းမွန်တဲ့ကဲရအောင် internet market model design နဲ့သွားဖို့အတွက် ILO နဲ့ကျွန်တော်တို့ဒါတော့ဆွေးနွေးကြပါလေဗျ။ဥက္ကဋ္ဌနဲ့လည်းကျွန်တော်တို့ဒီပေါ်ပူပေါင်းဆောင်ရွက်အခြေခံတွေလည်းရန်ကုန်မှာဆိုရင်ကဲဝဲ medical product နဲ့ဆိုရင်ဥက္ကဋ္ဌအခြေခံနဲ့ကျွန်တော်ပူပေါင်းပါလေဗျ။ model တစ်ခုအနေနဲ့သွားထားပါတယ်။အဲ့ဒါလေးအဆင်ပြေတယ်ဆိုရင်သူ့ချက်ဖွင့်ဖို့ကျွန်တော်တို့လုပ်နေပါလေဗျ
။ဒီလိုပြုပြင်ပြောင်းလဲဖို့အပြည့်ပြည့်ဆိုင်ရာအလုပ်သမားရေးရအဖွဲ့ILO အဖွဲ့ရဲ့အကူအညီနဲ့လှုပ်ဆောင်နေတာဖြစ်တယ်လို့သူကဆိုပါတယ်။လူမှုဖူလုံရေးလုပ်ငန်းတွေမှာအလုပ်သမားခန်းစားခွင့်နဲ့ပတ်သက်တဲ့စီမံခန့်ခွဲရေးပိုင်းကြံ့ကြာမှုတွေမဖြစ်အောင်အစင်းမြင့်ဖို့လိုအပ်နေတယ်လို့သူကပြောပါတယ်
။ဟုတ်ကဲ့အလုပ်သမားတွေကဖြားနာတယ်မနာကြမ်းဖြစ်တယ်မိဘမှုဖြစ်တယ်ဆိုကျွန်တော်တို့မှာအချို့ခန်းစားခွင့်တွေလာပြီးတော့ထုတ်ပြရတာရှိတယ်လေ။အဲ့ဒီထုတ်ပြတဲ့လုပ်ငန်းစဉ်တွေက process ကြီးကများတယ်ဗျ။ online နဲ့ချိန်ကားလာကြာတာပေါ့နော်။ကျတော့အဲ့ဒါကိုဖြေလျှော့မယ်ဆိုပြီးတော့ကျွန်တော်တို့ဒါလုပ်ကြကြဥမာနည်းနဲ့ပြောမယ်ဆိုလို့ရှိရင်ကျွန်တော်အစင်ပေါင်း56ဆင့်လောက်ရှိတယ်အခုဆိုရင်ကျွန်တော်31ဆင့်လောက်ထိကျွန်တော်ဖြေလျှော့ပြလိုက်တယ်အခုပိုက်လို့စမ်းရပါပြီကြအဲ့ဒါလည်းပဲလေကျွန်တော်ရန်ကုန်မှာလှိုင်တာမှာစမ်းတယ်ပြီးရင်ကျွန်တော်တို့ဒီဝမ်းလေးမှာဆိုရင်ပြည်ကြီးတူကရုံဘွဲကိုကျွန်တော်စမ်းတာပေါ့နော်ဒီဒီဇင်ဘာလဆိုရင်ပြည့်ပါပါကြ6လလေးပိုက်လို့ရဲ့ result ကိုကျွန်တော်စောက်ပြီးတော့ကျွန်တော်ဘာတွေထပ်ပြင်မလဲဒီမှုမလို့ရင်လည်းပဲဒီတိုင်းပဲဖြေလျှော့တဲ့လုပ်ငန်းစဉ်တိုင်းတွားရင်တော့အလုပ်သမားတွေကအချင်းတူဘာလအတွင်းမှာကျွန်တော်တို့အကျိုးခံစားခွင့်တွေကိုအင်းလည်းလည်းခံစားရရှိစေမှာဖြစ်ပါတယ်ဗျ
။အလုတ်သမားတွေရဲ့ဘဝမြင့်တင်ရေးအပါအဝင်အခုလူမှုဖူလုံရေးအဖွဲ့ကလှုပ်ဆောင်နေတဲ့ပြုရင်ပြောင်းလဲမှုတွေဟာအစိုးရတာဝန်ရှိသူတွေအပြင်မြန်မာနိုင်ငံအလုတ်သမားတမက်ကများအဖွဲ့ချုပ်ကတာဝန်ရှိသူတွေနဲ့လာပေါင်းများစွာဆွေးနွေးညှိနှိုင်းပြီးမှထွက်ပေါ်လာတာဖြစ်ပါတယ်။ပြုရင်ပြောင်းလဲမှုတွေမှာအလုတ်သမားတွေအမှန်တကယ်ရရှိနိုင်မဲ့အခြေအနေတွေဖြစ်အောင်ဖန်တီးပေးဖို့လိုတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာအလုတ်သမားတမက်ကများအဖွဲ့ချုပ်ဥက္ကဋ္ဌဦးမောင်မောင်ကပြောပါတယ်။
လူမှုဖူလုံရေးဆေးကမ်းတော့လို့ရှိရင်ဆေးမရဘူးလို့ဆရာဝန်များဆိုတဲ့ကိစ္စတွေကနေအစပြင်ဖို့ကြိုးစားတယ်။လူမှုဝန်ကြီးဌာနကသူတို့ရှိတဲ့ဘဏ္ဍာငွေနဲ့သူတို့ကဆေးရုံတွေမနိုင်တဲ့အတွက်အခုသူတို့ပေးနိုင်တဲ့လှုပ်အားကားနဲ့ဆိုင်ဆရာဝန်တွေကမနေကြဘူး။အဲ့ဒီအခါမှာသူတို့ကဘာလဲ contract ပြန်ပေးတာပေါ့နော်။ဒါကိုလည်းကျွန်တော်လူသမားတွေအသုံးပြုနေပါတယ်။အခုလူမှုဖူလုံရေးနဲ့ပတ်သက်တဲ့ဒီ social security reform ပေါ့နော်။အဲ့ဒီအမှာကျွန်တော်တို့ကတော့တင်ပြတာကျွန်တော်တို့က universal ဖြစ်ဖို့လိုတယ်။အကုန်လုံးအလုံးစုံပါဖို့လိုတယ်။ကျွန်တော်မွေးတဲ့ချိန်နဲ့နောက်ဆုံးချိန်ထိပါတဲ့ social protection လူမှုကကိုဖြစ်ဖို့လိုတယ
်။လူမှုဖူလုံရေးအဖွဲ့ရဲ့ထုတ်ပြန်ချက်အရလူမှုဖူလုံရေးအဖွဲ့ဝင်ထားတဲ့အလုတ္တမဥယေ 1.4 သန်းရှိပြီးအလုတ္တမဆေးရုံ3ရုံနဲ့ဆေးကမ်းပေါင်း100ကျော်ကကျန်းမာရေးစောင့်ရှောက်မှုတွေပေးနေတယ်လို့ထုတ်ပြန်ထားပါတယ်။အခုပြုပြင်ပြောင်းလဲနေတဲ့ကဏ္ဍ၄ခုအတွက်စမ်းသက်ကာလကို6လတက်မှတ်ပြီးလာမယ့်ဒီဇင်ဘာမှာစမ်းသက်ကာလကုန်ဆုံးမှာဖြစ်ပါတယ်ရှင်။
တော်ရရှင်များရှင်မကြသေးခင်ကပဲအစူရောဖြူးပြေဆုံးအပါဝယ်လူငယ်သုံးဦးကိုမူးယစ်ဆေးဝါးမှုနဲ့မတင်ကြတဲ့အတွက်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပေမဲ့နောက်ပိုင်းမှာတော့မှာရင်ဖမ်းဆီးမိတာပါဆိုပြီးပြန်လွှတ်ပေးလိုက်ပါတယ်။ဒါပေမဲ့လည်းတဟာအပြစ်မရှိသူတွေအတွက်နှစ်နာစရာလောက်ရဲ့အဖြစ်နဲ့လဲဝေဖန်တဲ့တွေထွက်လာပါတယ်။အပြစ်မရှိပဲအေးအေးယူခံရတာတွေအပြစ်ကျူးလွန်ပေမဲ့လည်းအေးအေးယူမခံရတာတွေရှိနေတယ်ဆိုပြီးမကြခဏဝေဖန်ခံရလေရှိတဲ့မြန်မာနိုင်ငံရဲ့တရားရေးစနစ်မှာဘာတွေအားနည်းချက်တွေရှိနေပါလဲ။ဘယ်သူတွေမှာအဓိကတာဝန်ရှိသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောရရှင်တွေရဲ့တရားစီရင်ရေးစနစ်မှာကိုတွေ့အတွေ့အကြုံတွေပဲဖြစ်ဖြစ်သဘောထားတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်012-32-3955-555ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကို ကြိုတင်ပေးပို့ချနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ချနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင
်။ VOA ရဲ့စနေမနက်ခင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရရှင်။အခုဒီ Nobel ငြိမ်းချမ်းရေးဆုရှင်ဘက်ကိုအလှည့်ပေးပါမယ်။2019ခုနှစ်အတွက် Nobel ငြိမ်းချမ်းရေးဆုကိုချီးမြှင့်ခံရသူကတော့ Ethiopia ဝန်ကြီးချုပ်ဖြစ်ပါတယ်။ကညာနိုင်ငံမှာနေထိုင်နေကြတဲ့ Ethiopia နိုင်ငံဘွားတွေကသူတို့ခေါင်းဆောင်ရဲ့အောင်မြင်မှုအတွက်ဝမ်းသာနေကြပေမဲ့တိုင်းပြည်တည်ငြိမ်ပြီးညီညွတ်အောင်သူ့ကိုလှုပ်ဆဲခြင်းကြပါတယ်။ကညာနိုင်ငံ Nairobi မြို့တော်ကနေ VOA သတင်းတောက် Mohammed Yusuf ပေးပို့ထားတဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင်
။ Ethiopia ခေါင်းဆောင်ဟာတိုင်းပြည်ကိုပုံမှန်အခြေအနေပြန်ရောက်အောင်လူလူအနေနဲ့ငြိမ်းချမ်းတဲ့ဘဝကိုအိမ်မက်မက်နိုင်အောင်လှုပ်ဆောင်ပေးခဲ့တယ်လို့ဒီနှစ်အတွက် Nobel ငြိမ်းချမ်းရေးဆုကျင်းပချိန်မှာ Norway Nobel Committee ဥက္ကဋ္ဌ Berit Rice Anderson ကပြောတော်ပါတယ
် In Ethiopia even if much work remains Abiy Ahmed
Ethiopia မှာလှုပ်ရှားရရှိနေသေးပေမဲ့နိုင်ငံသားအများအပြားတွေပို့ပြီးကောင်းမွန်တဲ့ဘဝနဲ့ပို့ပြီးတောက်ပတဲ့အနာကရရှိခဲ့တဲ့အရေးပါတဲ့ပြုရင်ပြောင်းလဲရေးတွေကို Abiy Ahmed ကအစပြုပြီးတော့လှုပ်ဆောင်ခဲ့တာပါ
Ethiopia အနာရပါတီရဲ့နိုင်ငံရေးအခွင့်အထူးခံတွေကိုကန့်ကွက်ဆန္ဒပြပွဲကြီးတွေလအတော်ကြာဖြစ်ပြီးတဲ့နောက်အသက်43နှစ်အရွယ် Abiy Ahmed ဟာ2018ခုနှစ်ဧပြီလမှာဝန်ကြီးချုပ်ဖြစ်လာတာပါဝန်ကြီးချုပ်ဖြစ်ပြီးတဲ့နောက်အိမ်နီးချင်း Eritrea နိုင်ငံနဲ့နှစ်ပေါင်းများစွာရန်ဆောင်နေတဲ့အခြေအနေကိုအဆုံးသတ်ခဲ့ပြီး Eritrea နိုင်ငံရဲ့မြို့တော် Asmara ကိုတွားရောက်ခဲ့ပါတယ် Eritrea သမ္မတ ISIS Afwerki ကလည်းပြန်လည်အားဖြင့် Ethiopia နိုင်ငံရဲ့မြို့တော် Addis Ababa ကိုလာရောက်ခဲ့ပါတယ်တိုင်းပြည်မှာနိုင်ငံရေးပြည်ပင်ပြောင်းလဲမှုတွေလှုပ်ခဲရုံသာမကဆူဒန်တောင်ဆူဒန်ကင်ညာနဲ့ဆိုမာလီယာနိုင်ငံတွေကအငင်းပွားမှုတွေကိုကြားဝင်ဖြည့်ရှင်းပေးခဲ့တဲ့အပေါ်မှာလည်းနိုဘယ်ကော်မတီကအတိမတ်ပြုခဲ့တာပါမဆာရမန်ဂီရှာဟာကင်ညာနိုင်ငံမှာနေထိုင်နေတဲ့အီသီယိုးပီးယားဝန်ဝန်ရဲ့ခေါင်းဆောင်တဦးဖြစ်ပါတယ
် We are very happy as Ethiopians and also as an Africans and also I can say that
Ethiopia တွေအနေနဲ့ရော African တွေအနေနဲ့မှာကျွန်တော်တို့ပြောပါတယ်ကုဆုဟာ Ethiopia အတွက်တောင်ကပဲ Africa ဒေသအတွက်လည်းဖြစ်တယ်လို့ကျွန်တော်ပြောနိုင်ပါတယ်သူဆုရတဲ့အတွက်ကျွန်တော်သိပ်ဝမ်းသာပါတယ
်ဝန်ကြီးချုပ်အာဘီဟာ Africa တဲ့အတွက်အနာဂတ်အမျှော်မြင်ရှိသူဖြစ်တယ်လို့လည်းမန်ဂေးရှားကပြောပါတယ
် His vision is not only for Ethiopia is most of the time he's telling us that
သူရဲ့နာဂတ်မျှော်မှန်းချက်က Ethiopia အတွက်တောင်မဟုတ်ပါဘူးရှေ့အာဖရိကအတွက်အာဖရိကဥကြိုဒေတာအတွက်တောင်ကအာဖရိကတတိုင်းလုံးအတွက်သူ့မှာတိတ်ကိုကြီးမားတဲ့အနာဂတ်မျှော်မှန်းချက်ရှိတယ်ဆိုတာအချိန်များစုမှာကျွန်တော်တို့ကိုသူပြောနေတာပါဒီတဲ့ပို့ပြီးသူလှုပ်ဆောင်နိုင်လိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ
်ကြီးတဲ့ထောက်လှမ်းရေးအရာရှိအောင်သူဖြစ်သူဝန်ကြီးချုပ်အာဘီကနိုင်ငံရေးအကျဉ်းသားတွေကိုလှုပ်ပေးခဲ့ပြီးအရင်အစိုးရရဲ့ဖိနှိပ်မှုတွေပေါ်တောင်းပန်ခဲ့ပါတယ်အရှနာဖီဒူရဆိုဟာ2006ခုနှစ်မှာအီသီယိုးပီးယားကနေထွက်ပြေးပြီးလက်ရှိမှာတော့ကင်ညာနိုင်ငံမြောက်ပိုင်းကကာကူမာဒုက္ခသည်စခန်းမှာနေထိုင်နေသူပါ။အာဘီရဲ့အောင်မြင်မှုကိုဒရက်ဆိုးကကြိုဆိုပေမဲ့မကြသေးခင်နှစ်တွေအတွင်းလူမျိုးစုတွေကြားတင်းမာမှုတွေဖြစ်လာနေတဲ့အီသီယိုးပီးယားနိုင်ငံတည်ငြိမ်အောင်အာဘီအစိုးရကလှုပ်ဆဲခြင်းသူပါ
။ I need him to bring peace and stability in the country. Now there is a
တိုင်းပြည်ငြိမ်းချမ်းတည်ငြိမ်အောင်သူ့ကိုလှုပ်ဆဲခြင်းပါလေ။ကျွန်တော်ကငွေတဲ့ဒေသမှာမတည်ငြိမ်တဲ့နေရာတွေရှိနေပါလေ။ Oromia ဒေသကတချို့နေရာတွေဟာစစ်တပ်ထိန်းချုပ်မှုအောက်မှာရောက်နေပါလေ။ Oromo လူထုကိုအထူးသဖြင့် Oromia တောင်ပိုင်းနဲ့အနောက်ပိုင်းဒေသကိုစစ်တပ်ထိန်းချုပ်မှုအောက်ကနေလွတ်အောင်လှုပ်ဆဲခြင်းပါလေ။အဲ့ဒီအရေးပေါ်အခြေအနေတွေကိုပြန်ရုပ်သိမ်းစေခြင်းပါလေ
။ Ethiopia ကိုပြန်သွားဖို့အတွက်လုံခြုံမှုမရှိသေးဘူးလို့ခန်းစားရတာကြောင့်တိတ်မကြခင်မှာပြန်ဖို့ဒူရဲဆိုးမှာအစီအစဉ်မရှိပါဘူး။အာဘီရဲ့ဂျိုမာထုံးမှုတွေကြောင့်လူများပြားကသူ့ကိုအတိမတ်ပြုလေးစားကြပါလေ။ဒါပေမဲ့လည်းအပြောင်းအလဲတွေကိုမနှိမ့်မြို့ကြတဲ့လူပုဂ္ဂိုလ်တွေနဲ့လူမှုဝန်ဝိုင်းတွေဟာအာဖရိကဥကြိုဒေတာကအီသီယိုးပီးယားနိုင်ငံတည်ငြိမ်ရေးမှာချင်းချောင်းမှုတစ်ခုအဖြစ်ဆက်ရှိနေတော့မယ်လို့နိုင်ငံရေးလှလှသူတွေကသတိပေးထားပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြသွားတာပါရှင်မကြခင်မှာတော့ဆီးရီးယားနိုင်ငံကဒုက္ခသည်စစ်ဘေးဒုက္ခသည်တွေအကြောင်းသိကြရမှာပါ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA American တန်ကစနေမနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190 kHz 159တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်း Radio ထုတ်လွှင့်ချိန်တိုင်းညီနားဆင်နိုင်ကြပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ချောင်းကောက်နှုတ်ချက်ဣရိယန်သုံးအင်္ဂလိပ်သင်ကန်းစာအမျိုးသမီးခန္ဓာနဲ့တူသိပ္ပံနဲ့နည်းပညာအစီအစဉ်မှာနားဆင်ကြရမှာက
The Royal Swedish Academy of Sciences has today decided to award the 2019 Nobel Prize in Physics with one half to James Peebles
2019ခုနှစ်ရဲ့ယူပဗေဒဆိုင်ရာနိုဘယ်ဆုရှင်ကျောင်းကိုနားဆင်ကြရမှာပါအခုရင်ဆုံးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြပေးပါမယ်ရှင်စီးရီးယားက IS တပ်တွေကိုနှိမ်နှင်းရမယ်အမေရိကန်ရဲ့တာဝန်ပြီးဆုံးခဲ့ကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပြီးအမေရိကန်တပ်တွေကိုအဲ့ဒီနေရာဆေလွတ်ဖို့လိုလားလိမ့်မယ်လို့မထင်လိုလိမ့်မယ်လို့မထင်တဲ့အကြောင်းသူကပြောပါတယ်အမေရိကတပ်တွေရုတ်သိမ်းခဲ့ပြီးတဲ့နောက်ခတ်တပ်ဖွဲ့တွေထိန်းချုပ်ထားတဲ့ရွာတွေကိုတူရကီတပ်တွေကထိုးစစ်ဆင်တိုက်ခိုက်နေရမှာတော့အိုးအိမ်တွေစွန့်ခွာထွက်ပြေးနေကြရတာကြောင့်ဒေသရင်းမှာလူသားချင်းစာနာမှုဆိုင်ရာအကြက်တဲစိုက်ရောက်မဲ့အန်ဒီယားရှိနေတယ်လို့ဆိုပါတယ်ဒီအကြောင်း VOA သတင်းတောက်ဇလာတီကာဟုတ်ရဲ့သတင်းပေးပို့ချက်ကိုကိုရဲမင်းထွန်းကပြောပြပါမယ်ရှင်
ซีเรียနိုင်ငံအရှိမြောက်ပိုင်းမှာတိုက်ခိုက်နေတဲ့ရံဘက်အဖွဲ့တွေအနေနဲ့အပြစ်မဲ့အရတားတွေကိုလက်ရှောင်ကြဖို့လိုတယ်လို့အဲ့ဒီဒေသကလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာအဖွဲ့တွေကပြောပါရယ်။တောင်ချီရှိတဲ့တိုက်ပွဲရှောင်လူအများအများကိုအကူအညီပေးမှဖြစ်လို့စာနာမှုဆိုင်ရာပစ္စည်းတွေတည်ယူရမှာအသုံးပြရမယ့်လမ်းကြောင်းတွေနဲ့စာနာမှုဆိုင်ရာဝန်ထမ်းတွေကိုသွာလာနိုင်ခွင့်ပေးဖို့ကိုလည်းအဲ့ဒီအဖွဲ့တွေကတောင်းဆိုထားကြပါရယ်။ကြတဲ့ပရိနေမှာတော့အဲ့ဒီကိစ္စကုလသမဂ္ဂလူညွေးကောင်စီအရေးပေါ်အစည်းအဝေးတရကျင်းပခဲ့ရမှာလူညွေးကောင်စီအဖွဲ့ဝင်နိုင်ငံတချို့ကလက်ရှိဆင်နွှဲနေတဲ့ထိုးစစ်တွေရပ်ဆိုင်းပေးဖို့တူရကီနိုင်ငံကိုတောင်းဆိုခဲ့ကြပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကစီးရီးနီလန်နဲ့ဆီးရီးယားပြဿနာကိုဖြေရှင်းနိုင်လိမ့်မယ်လို့မထင်ကြောင်းပြောခဲ့ပါတယ
်။ Any solution for Syria will need to respect the sovereignty, the territorial integrity.
စီးရီးယားပြည်ထောင်စုကိုပြင်ရှင်းပေးမယ့်အဖြေတိုင်းမှာစီးရီးယားနိုင်ငံတစည်းတလုံးနဲ့ရှိရမယ့်ကိစ္စနဲ့ပိုင်နဲ့နေမြင်တဲ့အချုပ်အခြာအနာကိုလေးစားရမယ့်အချက်တွေပါဝင်ရပါမယ်
။ Trump အစိုးရကတော့စီးရီးယားကထိုးစစ်တွေအတွက်တူရကီနိုင်ငံမှာတာဝန်ရှိတယ်လို့ပြောပါတယ်
။ Failure to play by the rules to protect vulnerable populations. Failure to guarantee that ISIS
ဥရေရမဆောင်ရွက်ဘူးအကာအကွယ်မဲ့ရဲသားတွေကိုမဆောင်ရှောက်ဘူး။ပြီးတော့အခုထိုးစစ်တွေကြောင့် IS အဖွဲ့ဝင်တွေအတွက်အကျိုးမြတ်ထွက်သွားမှာကိုမဟန့်တားနိုင်ဘူးဆိုရင်တော့စိုးစိုးတွေခံစားရပါလိမ့်မယ်
။ကုလသမဂ္ဂဆိုင်ရာ American American Council Kelly Craft ကတူရကီကိုအခုလိုသတိပေးသွားခဲ့တာပါ။ဒါပေမဲ့ American တပ်ဖွဲ့တွေ Syria မှာ IS အဖွဲ့တွေကိုတိုက်ခိုက်တုန်းကသူတို့နဲ့ရင်မောင်းတမ်းပြီးအတူတိုက်ခိုက်ခဲ့တဲ့ Mohammed Khat တပ်ဖွဲ့တွေကိုစွန့်ပစ်ခဲ့တယ်ဆိုပြီးသမ္မတ Trump ကိုတော့ဝေဖန်နေကြပါတယ်။သူကတော့သူ့ဆုံးဖြတ်ချက်ကိုအခုလိုကာကွယ်ပြောကြားခဲ့ပါတယ
်။ You have the choice of bringing in the military and defeating everybody again or you have the choice of financially
ဘရီဂါဒတ်တွေဆေလွတ်ပြီးရှိသမျှရန်သူအားလုံးကိုချေမုံမလား၊တူရကီကိုဗန်ဒါအေးရပြင်းပြင်းထန်ထန်တစ်ခုခုလုံမလားဆိုတဲ့ရွေးချယ်စရာနှီးလန်းတွေရှိပါတယ်။ဒါမှမဟုတ်ဂျောင်းဝင်စစ်ဆက်ပေးမလားဆိုတာလည်းရှိပါတယ်။ဂျောင်းဝင်စစ်ဆက်ပေးနိုင်မယ်လို့ကျွန်တော်ပြောလင်းမိပါတယ်။
American Outlet ကဒီမိုကရက်ခေါင်းဆောင်တူဖြစ်တဲ့ Chuck Schumer ကတော့သမ္မတ Trump ဟာမစင်မချင်းနဲ့ဆုံးဖြတ်ချက်တွေချနေတယ်လို့ဆွဆွဲခဲ့ပါတယ
် President threatened quote to totally destroy and obliterate Turkey's economy if they did something off limits
ပေါင်ကြော်ပြီးလို့ရင်တူရကီရဲ့စီးပွားရေးကိုလုံးဝအုပ်သုံးဖျက်ဆီးပစ်မယ်လို့သမ္မတကပြောနေပါတယ်ဒီချင်းချောက်မှုကဘာမှအရာရောက်မှာမဟုတ်ပါဘူးသမ္မတကအဲ့ဒီကြေညာချက်ထုတ်ပြန်ပြီးချက်ချင်းပဲမေးသွားတာပါ
အစ္စတန်ဘူလ်မြို့အခြေဆိုင်ပမောက္ခဘူရက်ခန်တေးကတော့တချို့အမေရိကန်အမတ်တွေထင်နေသလိုတူရကီဟာကတ်တွေကိုလိုက်လံချေမှုန်းနေတာမဟုတ်ဘဲသူ့နယ်စပ်ကအကြမ်းဖက်အဖွဲ့တွေကသာတိုက်ခိုက်ပြီးလုံခြုံရေးအခြေအနေကိုဖြေရှင်းနေတာလို့ VOA ကိုပြောပါတယ်။ပမောက္ခခန်တေးကတူရကီအနေနဲ့အဲ့ဒီအကြမ်းဖက်သမားတွေဘာလူမျိုးလဲဘယ်ဘာသာကိုးကွယ်တယ်လဲဘယ်တိုင်းသားစုတွေထဲပါတယ်လဲဆိုတာကိုယူမဆိုင်ကြောင်းတူရကီရဲ့ရှေ့မောက်မှာရောက်နေတဲ့အကြမ်းဖက်အနေရကိုဖိရှားဖို့ကိစ္စကိုပဲတူရကီတို့အလေးထားတယ်လို့ဆိုပါတယ်။ဒါပေမဲ့တူရကီနိုင်ငံကအကြမ်းဖက်အဖွဲ့လို့ခေါ်တဲ့ card တွေအပေါ်မှာပဲအဓိကထားထိုးစစ်ဆင်နေတာကတော့စိုးရိမ်ပူပန်မှုတွေထွက်ပေါ်လာစေပါတယ်။card တပ်ဖွဲ့တွေနဲ့အတူပူးတွဲဖွဲ့စည်းထားတဲ့ Syria Democratic အင်အားစုတပ်ဖွဲ့တွေဖမ်းဆီးထိန်းသိမ်းထားတဲ့ IS အဖွဲ့ဝင်တွေတူရကီရဲ့ထိုးစစ်ကြောင့်လွတ်မြောက်လာနိုင်ပါတယ်။ဒီလိုလွတ်မြောက်လာတဲ့ IS အဖွဲ့ဝင်တွေနောက်တစ်ကြိမ်ခေါင်းထောင်လာမယ့်အရေးအားလည်းစိုးရိမ်ရတဲ့အထက်ပါဝင်နေကြောင်းပါခင်ဗျာ
။ကိုရမင်းထွန်းပြောပြသွားတာပါရှင်။အခုကမ္ဘာသတင်းတွေထဲမှာရေးသားနေကြတဲ့မြန်မာပြည်ကြောင့်သတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အာဘော်မပြတ်မတ်ဤတန်စင်နဲ့အတူကောက်နှုတ်ပြင်တင်ပြပေးပါမယ်ရှင်။ဆမ်ဘာရှင်အဇမ်အီဗရာဟင်ရေးတဲ့ Naive to think Suji will now back Rohingya's cause ဆိုတဲ့ဆမ်ဘာတစ်ဆောင်အကြောင်းပြောပြပေးပါဦးမယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကအချိန်မနှောင်းခင်မှာမျက်စိဖွင့်နားဆွင့်နှလုံးသားနဲ့ခံစားပြီးရှင်းရကျင့်ဝင်သိခါပိုင်းဆိုင်ရာဆောင်ရွက်ပိုင်ခွင့်တွေကိုအသုံးချပါလို့ဒေါအောင်ဆန်းစုကြည်ကိုတိုက်တွန်းသွားတဲ့အကြောင်းနဲ့အစချီထားပါတယ်။ကုလသမဂ္ဂရဲ့နောက်ဆုံးထုတ်အစီရင်ခံစာသစ်မှာအခုလိုရည်ညွှန်းသွားခြင်းဖြစ်ပါတဲ့။ဒါအပြင်ဆောင်းပါရှင်ကဒေါအောင်ဆန်းစုကြည်ဟာခိုရုံးကလေးကရိုဟင်ဂျာတွေကိုစန့်ကျင်လာသူဖြစ်တဲ့ဆိုတဲ့အကြောင်းဗြိတိန်ဝန်ကြီးချုပ်ဟောင်းဒေးဗစ်ကင်မရွန်ရဲ့ကြာသာပတိနေ့ကထုတ်လိုက်တဲ့စာအုပ်ပါအကြောင်းအရာကိုကောက်နှုတ်ပြီးတော့လဲပြောပါတယ်။ဒါပေမဲ့ဒေါအောင်ဆန်းစုကြည်ပါဝင်အယက်သားအစိုးရဟာရိုဟင်ဂျာတွေကိုတိုင်းပြည်တွေကဖယ်ရှားဖို့အတွက်စစ်တပ်ကရိုဟင်ဂျာစန့်ကျင်တဲ့လုပ်ရပ်တွေကိုထောက်ခံကူညီဖို့နိုင်ငံတကာကစုံစမ်းစစ်ဆေးမှာနဲ့လက်ရှိဖြစ်ပျက်နေတဲ့သတင်းအချက်အလက်တွေကိုပိတ်ဆို့ဟန်တာဖို့နဲ့ဗုဒ္ဓဘာသာဝင်အမျိုးသားရေးအစွန်းရောက်တွေကိုထောက်ခံအားပေးတာတွေမှာတော့သူတို့ရဲ့ဩဇာအာဏာတွေကိုတုံ့ခဲ့ကြတယ်လို့လည်းရေးထားပါတယ်။ဒေါအောင်ဆန်းစုကြည်ကများရိုဟင်ဂျာအကျိုးအတွက်အဖြေတစ်ခုခုကိုဖြည့်ဖြည့်ချင်းရှာပေးလေမလားဆိုပြီးအနောက်နိုင်ငံတွေကမျှော်လင့်ဆောင်စားနေရင်းနဲ့ပဲဘင်္ဂလားဒေ့ရှ်ဘက်ထွက်လာတဲ့ရိုဟင်ဂျာတွေများသည်ထက်များလာနေခဲ့တယ်လို့လည်းဆိုပါတယ်။ဒေါအောင်ဆန်းစုကြည်ဟာကမ္ဘာမှာလူခွင့်ရင်းနဲ့ပတ်သက်တဲ့စံနမူနာခေါင်းအဖြစ်နိုဘယ်ငြိမ်းချမ်းရေးဆုကိုရရှိခဲ့သူတဦးအနေနဲ့ကိုယ့်ကိုယ်ကိုအဖတ်ဆဲဖို့အခွင့်အရေးရှိခဲ့တဲ့အကြောင်းလဲရေးပါတယ်။အခုဆိုရင်ရိုဟင်ဂျာတွေကိုအကာအကွယ်အပြည့်အဝပေးရမယ့်အချိန်၊ကျန်းဖက်တပ်ဖြတ်မှုတွေကျူးလွန်သူတွေကိုအရေးယူအပြစ်ပေးရတော့မယ့်အချိန်ရောက်လာပြီလို့လဲဆိုပါတယ်။ဒေါအောင်ဆန်းစုကြည်အနေနဲ့စစ်တပ်နဲ့ဆက်ဆံရေးကိုပြောင်းပြန်လှန်ပြစ်ရမှာဖြစ်တယ်လို့လူမျိုးရုံးတပ်ဖြတ်မှုကျူးလွန်သူတွေကိုအပြစ်ပေးဖို့ကြိုးစားနေတဲ့နိုင်ငံတကာအတိုင်းဝိုင်းကိုလည်းကူညီရမှာဖြစ်တဲ့အကြောင်းဒီလိုမှမလုပ်ဘူးဆိုရင်သူကိုယ်တိုင်လည်းပဲဒီလူမျိုးရုံးတပ်ဖြတ်မှုမှာကြံရပါတဦးဖြစ်သွားပါလိမ့်မယ်လို့ရေးသားထားတဲ့ဆောင်းပါးကို Center for Global Policy Online စာဆောင်မှာအောက်တိုဘာ17ရက်နေ့စွဲနဲ့ဖတ်ရှုနိုင်ပါတယ်ရှင်
ပြောက်ွယ်လာနေတဲ့မြန်မာမျိုးဦးတွေဆိုတဲ့ခေါင်းစဉ်နဲ့ Hannah Beach က nytimes.com မှာအော်တိုဘာလ10ရက်နေ့တုန်းကရေးထားတာကိုဖတ်ရပါတယ်။ရေခဲတက်တာမလို့ပဲနဲ့ရေးအေးထားနိုင်တဲ့တောက်ရီဦးမြေဦးတွေကိုအပူပိုင်းရာသီဥတုရှိတဲ့မြန်မာနိုင်ငံမှာအသုံးများပေမဲ့လေအခုနောက်ပိုင်းခေတ်တွေမှာတော့တောက်ရီဦးတွေအစား plastic ရေပူးကြီးတွေမှာတန်ကျိုးနဲ့ချိတ်ထားတဲ့ steel ခွက်တွေကအစားထိုးလာနေပြီလို့ဆိုပါတယ်။နေ့စဉ်နေ့တိုင်းရုံးကန်ပြေးလွှားနေရတဲ့ပြည်သူတွေကလေးပြီးတော့ကွဲလွယ်တဲ့မြေတောက်ရီဦးတွေလမ်းတောက်မှာတောက်ရီဦးစင်တွေရှိမလားဆိုတာကိုမမျှော်လင့်ကြတော့ဘဲနဲ့ကိုပလတ်စတစ်ရေဘူးကိုယူလာတတ်ကြတယ်လို့ဆိုပါတယ်။ရန်ကုန်မြို့မှာပလတ်စတစ်အမှိုက်တွေပုံများလာတယ်လို့လည်းပြောပါတယ်။ရန်ကုန်မြစ်နဲ့ AR မြစ်ထဲမှာလည်းတစ်ခါသုံးပလတ်စတစ်ရေဘူးတွေကမျောပါနေရပဲလို့ထောက်ပြထားပါတယ်။အရင်တုန်းကဆိုရင်ဒီနေ့ကိုမြေတောက်ရီဦး400လောက်လုံယောင်းနေရတဲ့တွန်တေးမြို့နယ်ကဥညွန့်ခင်တဲ့ဇင်းင်းကအခုဆိုရင်ဒီနေ့ကို10လုံးလောက်ရောင်းရရင်ပဲကံကောင်းတယ်လို့ပြောပါတယ်။သူ့ရဲ့အိုးလုပ်ငန်းအယောင်းနေလာတယ်ဆိုပေမဲ့လည်းပလတ်စတစ်အရသာရလို့ရေဘူးကနေပြီးတော့ရေကိုဘရော့မှတောက်နိုင်မှာမဟုတ်ဘူးလို့သူကပြောပါတယ်။လူငယ်တွေကတော့ဖုန်ရတာရလို့မြေတောက်ရေအိုးကနေရေမတောက်တတ်ကြဘူးလို့ဆိုပါတယ်။လမ်းတောက်မှာတောက်ရေအိုးစင်တွေအရင်ကားလောက်မရှိကြတော့တာဟာသူများတွေခိုးမှဆိုတာနဲ့ရေရုံးမှုနေလာတဲ့သင်္ကေတပဲဆိုပြီးတော့စာရေးဆရာဦးစုငတ်ကထောက်ပြထားတာကိုရေးသားထားပါတယ်။မြန်မာမြေတောက်ရေအိုးအကြောင်းနယူးယောက်တိုင်းစာရင်းစာကဆောင်းပါးရှိရထားတာကိုကောက်နှုတ်တင်ဆက်လိုက်ရပါတယ်ရှင်
။အခုဆက်လက်နာဆင်လေ့လာကြရမယ့် American Style Indian 3 English သင်ခန်းစာကိုတော့ဒေါ်လှလတန်ကစီစဉ်ပို့ချပေးပါမယ်ရှင်။
ီနေ့မနေ့တင်ပြမယ် ADM အသုံးက
close call
ဖြစ်ပါတယ်စာလုံးပေါင်းက C L O S E close ကကတ္တာနီးတာ C A L L call ကခေါ်တာဆိုတော့စကားထုံးရဲ့တိုက်ရိုက်ဒီပဲကတော့ကပ်ပြီးခေါ်တာပေါ့ ADM ဆိုတဲ့တဝိုက်ဒီပဲကအန်ဒီရဲ့ကနေတီတီကလေးလွတ်တာကိုဆိုးတာပါကန်ကောင်းလို့လက်မတင်လေးတွင်လွတ်သွားတဲ့သဘောမျိုးပေါ့ဒီသုံးနှစ်ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် We were very lucky as we got out of our house before it was burned down. It was a very close call.
ကျွန်တော်တို့တိတ်ကိုကန်ကောင်းနေအိမ်တိမ်လုံးမီးလောင်ပြမကြခင်ထွက်ပြေးနိုင်ခဲ့တယ်လေလက်မတင်လေးတွင်လွတ်သွားခဲ့တယ်လို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
We were very lucky as we got out of our house before it burned down. It was a very close call.
And ye ga ni ti ti kle lut da ko pyo chin idiom a thong ya be lu pyo mle
close call
lu pyo lu ya ba de a ra ga do di ka ni mne chin pya ke de idiom a thong me phit ba de
ဒေါ်လလာဒန်ရဲ့ EDN သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ရပြီးတဲ့နောက်အခုအမျိုးသမီးကဏ္ဍကိုနှာစင်ကြရပါမယ်။ဒီမိုကရေစီပြုပြင်ပြောင်းလဲရေးနဲ့နိုင်ငံဖွံ့ဖြိုးရေးမှာအဟန့်တားဖြစ်နေတဲ့ပြည်တွင်းစစ်အဆုံးသတ်ရေးနဲ့ငြိမ်းချမ်းရေးခီးစဉ်ရဲ့လက်ရှိအခြေအနေတခါအမျိုးသမီးတွေရဲ့အခန်းကဏ္ဍတွေအကြောင်း EAO တိုင်းရင်းသားလက်နက်ကိုင်များဖွဲ့နဲ့ UPDJC ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီဝင်မိစုပွင့်ကိုဒေါက်ခင်စိုးဝင်းကဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍအဖြစ်တင်ဆက်ထားပါတယ်ရှင်။
You can bend but never break me, 'cause it only serves to make me more determined to achieve my final goal. And I come back.
ဒီစုပွင့်ကဒီ ABSCF ကိုကိုစားပြုပြီးတော့မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာကိုတိုင်ကိုကြထက်ထက်ဝင်ပါဝင်ဆောင်ရွက်နေရတယ်ဆိုတော့ဟိုအခုအချိန်နေအထိပေါ့နော်ခံမလို့ရသလောက်ဒီအစိုးရရဲ့တပ်မတော်ရဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ကြားမှာယုံကြည်မှုတည်ဆောက်လို့ရနေပြီလို့ယူဆနိုင်ပါပြီလား
ပြောရမယ်ဆိုရင်တော့ယုံကြည်မှုတည်ဆောက်နေစေလို့ပဲပြောလို့ရမယ်ဘာဖြစ်လို့လဲဆိုတော့စကားပြောဖို့ပြောဖက်တွေဖြစ်လာကြတယ်ဥမာဆွေးနွေးပွဲထဲမှာပါနေတဲ့လူတွေကြတော့ဒီ UPDJC လို့မှာပါနေတဲ့အဲဒီအစိုးရလွတ်တော်တပ်မတော်ထရကုစလေတွေပြီးတော့တိုင်းနာလနဲ့ကင်အဖွဲ့စည်းရကုစလေတွေပေါ့နော်ပြီးတော့နိုင်ငံရေးပါတီအစုအဖွဲ့ကုစလေတွေသူတို့တွေကြားမှာကြတော့ပြောလို့ဆိုလို့ရတယ်ငင်းလို့ခုံလို့လည်းရတယ်စီဝေးထဲမှာငင်းပြီးရင်လည်းအပြစ်မှာပြန်ထွက်ပြီးတော့ကော်ဖီတောက်ရင်ငင်းကြမယ်တခြားနီးလန်းနေတယ်သူတို့တွေ့ပြီးဆုံပြီးပြောလို့ဆိုလို့ငင်းလို့ရတယ်ဒါပေမဲ့မူဝါဒတွေကိုကင်ထားတဲ့ဒီအနောက်ကတာဝန်ရှိတဲ့လူတွေထဲမှာကြတော့ယုံကြည်မှုကအဲ့လောက်မရဘူးမရှိနေသေးဘူးပေါ့။ဘာလဲဆိုဆွေးနွေးပွဲတွေမှာလည်းသူတို့ကပါမနေဘူး။နောက်အပေါ်ကပေးတဲ့မူဝါဒတွေအတိုင်းပဲဟိုကင်ပြီးတော့ဆွေးနွေးရတာတွေရှိတယ်။ဆိုတော့ဒီအစည်းအဝေးကမ်းထဲမှာဘယ်လိုတစ်ဖက်ဆိုလိုချင်တာရောတစ်ဖက်ကနားလည်လို့သဘောတူချင်အောင်မှကိုယ့်ဘက်သူ့ဘက်ပြန်တယ်ပြီးယူသွားရတဲ့အချိန်မျိုးတွေမှာဆိုလို့ရှင်ဥပမာတက်မတော်ဖက်ကဆိုလဲသူ့ကင်ထားတဲ့သူ့မူနဲ့ပြန်တိုင်းပြီးတော့မှဒီဘက်ကလိုလားချက်တွေကိုပယ်ချတာမျိုးတွေဖြစ်လာတာတွေရှိတယ်ဆိုတော့အဲအစအနေပြန်ပြန်သွားနေရတာပေါ့
သတင်းမီဒီယာသမားတယောက်အနေနဲ့ကျွန်မအပြင်ပန်းအနေကြည့်ပြီးတော့ဟိုတုံးတက်တဲ့အခါမှာတော့ဒီနေပြီးတော့အစိုးရကနေပြီးတော့ဟိုတာဝန်ပေးရထားတဲ့ပုံကိုယ်တွေကိုယ်တိုင်ကရောဒီငင်းချရေးလုပ်ငန်းစဉ်တို့ဘာလို့ဟိုပိုင်ပိုင်နိုင်နိုင်သိရလားထဲထဲဝင်ဝင်နားလည်ရလားဆိုတာမျိုးပေါ့လေအဲ့ဒါမျိုးဒါတော့ဥမာဆိုလို့ရှိရင်ဒီငင်းချရေးနဲ့ပတ်သက်ပြီးတာဝန်ပေးထားတဲ့လူကဒီလိုနေပေမှာသူသိရလားနားလည်ရလားဆိုတာပေါ့သူ့ရဲ့ဟိုအားနည်းချက်တွေရှိနိုင်သလားပေါ့နော်နားလည်မှုနည်းနည်းလိုနေရလို့ထင်တယ်လေအဲ့တော့မီဆူပွင့်ကတော့ထက်ထက်ဝင်ဝင်ပါနေလူတယောက်နေနဲ့ဘလို့သုံးသပ်လို့ရလဲလူမှန်နေရာမှန်ဖြစ်ကြလားပေါ့နော
် Let law မှာကြတော့ကျမတို့ကဒီအစိုးရဘက်မှဆိုရင်တော့ဒီတိုင်းရင်းသားလက်နက်ကိုင်ဖွဲ့အစည်းတွေရဲ့သဘောတဘာဝကိုနားလည်တဲ့ကိုယ်စားလှယ်တွေဟိုတော့ရှားပါတယ်ပေါ့ဗျဖြစ်လို့လဲဆိုတော့ခက်ဆက်ဆက်မှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့အစည်းတွေနဲ့ဒီအပြစ်ခရက်ဆဲကြီးတွေဆွေးနွေးကြတယ်ဆိုရင်လည်းစကားပြောကြတယ်ဆိုရင်လည်းတမတော်နဲ့ပဲပြောတယ်ဆိုတော့တမတော်ကိုယ်စားလှယ်တွေနဲ့ပဲပြောခဲ့တာတွေရှိတယ်အဲ့ဒီအပေါ်မှာဒီတိုင်းရင်းသားအဖွဲ့အစည်းတွေကဘာကိုဆိုလို့ရင်ပါသူကသူတို့တကယ်လို့နားပါဖြစ်တယ်သူကဘလူးစကလုံးမျိုးဆိုရင်သူတို့လက်မခံဘူးသူတို့တဘောမကြဘူးစိတ်တိုင်းမကြဘူးဆိုတာတွေကအစတမတော်ဖက်ကတော့အဲ့ဒီတိုင်းသားတွေအကဲဆက်တဲ့အခြေအနေစကလုံးတွေအိဗယ်ဖွင့်ဆိုချက်တွေအကုန်လုံးနားလည်ပေမဲ့ဒီအစိုးရဘက်မှာကြတော့အခုမှစပြီးပြန်ပြီးတော့လေ့လာရတာတွေတင်ယူရတဲ့အခြေအနေတွေတော့ဖြစ်တယ်အဲ့အဲ့ဒီအပိုင်းတစ်ခုတော့ရှိရပါတော့နောက်တစ်ခုကလည်းဒါကဒီငင်းငန်းကြီးကိစ္စကလက်နက်ကင်က
တက်တနာပေါ့လက်နက်ကင်ဒီစစ်ပွဲတွေရဲ့တက်တနာထိကိုဖြည့်ရှင်းဖို့ဖြည့်ရှာဖို့ပေါ့နော်လက်နက်ကင်ပဋိပက္ခတွေချုပ်ငြိမ်းဖို့လုပ်တဲ့နေရာလှုပ်ဆောင်ရတဲ့ကိစ္စဖြစ်တဲ့ခါကျတော့လက်နက်ကင်အဖွဲ့အစည်းတွေပေါ့အတိုင်းသားလက်နက်ကင်တွေနဲ့တပ်မတော်ရဲ့တဘောထားကိုကကိုအခြေခံပြီးကြည့်ပြီးတော့ထိမ့်ကြည့်ပြီးတော့တွားနေရတဲ့ role ကနေပဲအဲ့ဒီ position အဲ့ဒီအခြေအနေကနေပဲအစိုးရကထိမ့်ပြီးတော့တွားနေတဲ့ပုံစံမျိုးလည်းရှိနေပါတယ်လက်ရှိမှာတော့
အခုတချို့တွေကြတော့ပေါ့နော်ဒီလိုအစည်းအဝေးတွေလုပ်တဲ့အခါတိုင်းမှာတကယ်ကိုယ်တိုင်ဆုံးဖြတ်ပိုင်ခွင့်လုပ်ပိုင်ခွင့်မရှိတဲ့လူတွေလာပြီးတက်တဲ့အခါကျတော့ဒီမှာပြတ်မသွားဘဲနဲ့တခါဒါကိုထပ်ပြီးတော့အထက်လူကြီးကိုတင်ပြပါမယ်ဆိုအဲ့ဒီနီးနယ်ပဲအစည်းအဝေးတွေလုပ်လာခဲ့တဲ့အခါကျတော့ဟိုမကြတဲ့ဘဲနဲ့အချိန်ကြီးပိုကြာနေတယ်ဆိုပြီးတော့တုံ့တက်တဲ့အတန်တွေလည်းကြားရတယ်လေ
ဟုတ်ကဲ့တကယ်ဒီ NCA ရန်ရထဲမှာကြတော့ဒီအမြင့်ဆုံးပေါ့နော်ဥဆောင်ဆုံးဖြတ်နိုင်တဲ့ body အနေနဲ့ JICM ပေါ့နော်ဒါအဲ့ဒီ JNCM ဆိုတော့ဒါအဓိကအဲ့ဒီမှာတော့ဒီအစိုးရနဲ့တက်မတော်ပေါ့အဲ့ဒါရဲ့တိုင်းနာလက်နက်ကင်ရဲ့အဖွဲ့ပဲပါတယ်။နောက်တစ်ခုခုတစ်ဆုမှုတွေဖြစ်ပြီးဆိုရင်အဲ့ဒီမှာတွားပြီးသဘောထားယူရတာလည်းရှိရဲ့။ဒါပေမဲ့လည်းဒီရန်ရားတွေနဲ့ပတ်သက်ပြီးတော့ဒီ NCA စာချုပ်ဟိုလက်မှတ်ထိုးပြီးတော့ထက်တန်းလာတဲ့ဒီကာလတွေမှာကြည့်လိုက်မယ်ဆိုလို့ရှိရင်တော့စကလေးကလည်းဒီအလုံးမပါဝင်ခဲ့တဲ့အတွက်ဒီအားနည်းချက်ကြီးကထောက်ပြကြတခုဖြစ်ခဲ့တာရယ်နောက်တကယ်လက်တွေ့လျှောက်လာကြတဲ့အချိန်မှာလည်းခုနကလိုစာချုပ်ပေါ်အခြေခံပြီးတော့အိဗယ်ဖွင့်ဆိုချက်တွေပြန်ပြီးတော့ဟိုမတူညီဘဲနဲ့ပြန်ပြီးအငင်းပွားနေရတဲ့အချိန်တွေကတော့ဟိုပြန်များသွားတာပေါ့နောက်တစ်ခုကအဓိကပြဿနာကတော့အစကလေးကနေသဘောထားမတိုက်ဆိုင်တဲ့ဟာတွေကိုအဆုံးအထိဆက်မဆွေးနွေးဘဲနဲ့ဒါကတော့နောက်မှဆွေးနွေးမယ်ဆိုပြီးတော့အားလုံးသဘောတူနိုင်တဲ့စကလုံးကိုယူထားလိုက်ပြီးတော့အဲ့ဒီထဲနောက်တစ်ဆင့်သွားမယ်တဘောမတူနိုင်တော့မယ်အဆင့်ကိုရှောင်ပြီးတော့သွားခဲ့တဲ့ဟာတွေကလက်တွေ့ဆွေးနွေးပွဲမှာကြတော့အဲ့ဒီအချက်လက်တွေကပြန်ပြီးပေါ်လာပြီးတော့အဲ့ဒီဟာတွေကိုအစအနေပြန်ဆွေးနွေးရတဲ့ပုံစံမျိုးတော့ဖြစ်သွားတာပေါ့နော်အဲဒါပေမဲ့လည်း NCA လက်မှတ်ထိုးထားတဲ့ဒီတိုင်းနာလင်ကိုင်အဖွဲ့အစည်းတွေကတော့အခုလိုရှုပ်ထွေးမှုတွေဖြစ်နေတော့ညာလဲ NCA ကိုအခြေခံတဲ့ဒီနိုင်ငံရေးဆွေးနွေးပွဲတွေကိုဟိုအောင်မြင်အောင်ဆက်လုပ်သွားဖို့တော့အစွမ်းကုန်နီးလန်းနေရှာပြီးအားထုတ်နေကြတာတော့ရှိတယ်ပြီးတော့မှဒီ NCA အပေါ်မှာပဲရက်တည်သွားမယ် NCA လမ်းကြောင်းကနေတွေ့ဖယ်မသွားဘူးဆိုရဲဂတိကိုယ့်အမျိုးတွေလည်းပေးကြတယ်ဆိုတော့ဒီလမ်းကြောင်းကနေပဲနိုင်ငံရေးဆွေးနွေးပွဲတွေကိုဆက်ပြီးအားကောင်းအောင်လုပ်ဖို့ပုံစံမျိုးကတော့ပိုဖြစ်သွားမယ်လို့ပဲကျွန်တော်တို့မျှော်လင့်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီငင်းရည်လုပ်ငန်းစဉ်မှာဒီအမျိုးသမီးတွေရဲ့အတန်များနည်းနေသလားလို့ပေါ့နော်ဥမာဆိုလို့ရှိရင်ဒီတည်တလောက်ကဒီရခိုင်ဘက်ကဆိုလို့ရှိရင်ဒေါမြရာဇာလင်းရဲ့ဒီသမီးကတော့ဒီ ABSCF ကဲကိုယ်စလေအနေနဲ့ပါတာပေါ့နော
်အဲ့ဒီဟာကလည်းဟိုဒီတိုင်းလက်နက်ကင်အဖွဲ့အစည်းတွေရဲ့သဘောတဘာဝအရာပေါ့နော်အဲ့ဒီမူဝါဒတွေဆုံးဖြတ်ချက်ချခွင့်ရှိတဲ့နေရာတွေမှာအမျိုးသမီးတွေကိုထည့်သွင်းတဲ့ policy တွေလည်းမရှိထားခဲ့တဲ့အပေါ်မှာဒီတိုင်းနာလည်းကင်ဖွဲ့စည်းတွေမှာကြည့်လိုက်ရင်အမျိုးသမီးတွေဆိုရင်ဘိုးကော်မတီတယောက်စားနှစ်ယောက်စားပြီးရင်အရန်ဘိုးကော်မတီဝင်လောက်အဆင့်နေနဲ့ပဲထည့်ထားကြတာများတယ်အဲ့ဒီခါကျတော့တကယ်လက်တွေ့မှာဒီလိုနိုင်ငံရေးဆွေးနွေးပွဲတွေကိုပေါ်ဆောင်ပေးမဲ့ငင်းငင်းရေးဖြစ်စဉ်ပေါ်လာတဲ့အချိန်မှာကျတော့ကိုယ်စားလှယ်တွေပေးတဲ့အခါမှာလိုလိုနေရင်လည်းအမျိုးသမီးတွေကမပါလာတော့ဘူးပေါ့နော်အမျိုးသမီးတွေမပါဝင်ခြင်းအားဖြင့်ဒီငင်းငင်းရေးဖြစ်စဉ်ပေါ့ဒီနိုင်ငံရေးဆွေးနွေးပွဲတွေရဲ့ဒီပြည်တော်စုသဘောတူညီချက်အစိတ်အပိုင်းတွေရဲ့တရားဝင်မှုပေါ့နော်အားကောင်းမှုကိုစားပြုမှုတွေကအားနည်းမယ်ဘာဖြစ်လဲဆိုတော့ဒီအမျိုးသမီးလူဦးရေထက်ဝက်ကျော်ရဲ့ကိုစားပြုမှုတွေအပန်တွေမပါတဲ့ဒီဆုံးဖြတ်ချက်တွေသဘောထားတွေကလက်တွေ့အကောင့်ထဲပေါ်တဲ့အချိန်မှာလဲဒီအမျိုးသမီးတွေရဲ့ပါဝင်မှုအားပေးမှုထောက်ခံမှုတွေမရရှိဘူးဆိုရင်ဒါရေရှည်တည်တံ့ခိုင်မြဲတဲ့ဟိုဟာသဘောတူညီချက်တွေဖြစ်မှာမဟုတ်ဘူးဆိုတော့အမြင်နဲ့ချင်းကပ်ကြတဲ့အခါကျတော့အခုအချိန်မှာကျတော့ဒီတက်တွေကနေပြီးတော့ဟိုသူတို့အင်အားကောင်းနေဆိုတာကိုသူတို့တစ်ဖက်ချင်းစီရဲ့အင်အားတွေပြတဲ့အချိန်နေပေါ့နော်ဥပမာစီတက်မတော်ဆိုရင်လည်းသူရဲ့အရေးကြီးတဲ့နေသူနေမြတ်တွေပြီးရင်ဒိုင်းနာလန်ကန်အဖွဲ့အစည်းတွေမှာလည်းသူတို့ရဲ့အထိမ်းမှတ်နေတွေပါတယ်ဆိုရင်တက်အင်အားတွေလက်နက်အင်အားတွေနဲ့သူအမျိုးသမီးစစ်တီအင်အားတွေပေါ့လေထုတ်ပြီးတော့ပြလာတာမျိုးတွေတော့ရှိတာပေါ့အရင်တုန်းကတော့ရှောက်ကျမတို့လည်းတိုင်းနာလက်နက်ကင်ဖွဲ့စည်းတွေမှာနေခဲ့တာပဲတိုက်ခိုက်ရေးအင်အားတွေမှာဆိုအမျိုးသမီးတွေကိုမတွေ့ဘူးခေါင်းဆောင်မှုအပိုင်းတွေမှာလည်းမတွေ့ဘူးတပ်မှုအပိုင်းတွေမှာဆိုလည်းအမျိုးသမီးတွေကိုမတွေ့ခဲ့ဘူးပေါ့နော်ဒါပေမဲ့ဒီနောက်ပိုင်းမှာကျတော့အမျိုးသမီးတွေကိုမထည့်ရင်ဟိုဟွာပေါ့ဒီနိုင်ငံတကာရဲ့ထောက်ခံမှုတွေရောအဲဒီလူထုရဲ့အမြင်တွေရောမေးခွန်းထုတ်လာတာတွေရောအဲရှိလာတဲ့အခါကျတော့အမျိုးသမီးတွေကိုဒီလိုစစ်အင်အားတွေပြတဲ့အချိန်မှာသူတို့အဖွဲ့အစည်းတစ်ခုချင်းစီရဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုပြဖို့လိုအပ်လာတဲ့အချိန်မှာကျတော့ထုတ်သုံးလာကြတာတွေတော့ရှိတယ်သို့တော်လည်းတကယ်တမ်းဒီမူဝါဒတွေဆုံးဖြတ်နိုင်တဲ့ policy ချမှတ်နိုင်တဲ့အဆင့်တွေမှာရောက်ဖို့ကြတော့တေချာငကိုကလေးအဖွဲ့စည်းလိုက်မူဝါဒတွေမချမှတ်ထားတဲ့အခါမှာအမျိုးသမီးတွေပါဝင်လာနိုင်ဖို့ကတော့အားအနေနေပြီးတာပေါ့
Cause it only serves to make me more determined to achieve my final goal.
Token Sowin season ထုတ်လွှင့်ပေးခဲ့တဲ့တိတ်မြို့သမီးကဏ္ဍကိုနားဆင်ကြကြရတာပါခုဆက်ပြီးတော့နားဆင်ကြရမယ့်တိတ်ပန်တဲ့ဤပညာ season ကိုတော့ Token မြို့သက်က season တင်ဆက်ထားပါရရှင
် The Royal Swedish Academy of Sciences has today decided to award the 2019 Nobel Prize in Physics with one half to James Peebles
Sweden Token တိတ်ပန်က2019ခုနှစ်အတွက်ယူပဗေဒနိုဘယ်ဆုကိုစကြဝဠာအဆိုင်ရာသီအိုရီကိုဖော်ထုတ်ခဲ့တဲ့ James Peebles ကိုတဝက်ပေးပြီးကျန်တဝက်ကတော့မြေကမ္ဘာတည်ရှိရာနေစကြဝဠာကိုတခြားစကြဝဠာတွေကပတ်နေတယ်ဆိုတာတွေ့ရှိခဲ့တဲ့ Michel Mionet Didier Quilot ကိုပေးဖို့ဆုံးဖြတ်ခဲ့တယ်
2019အောက်တိုဘာ10ရက်နေ့ကဆွီဒင်တောင်ဝင်သိပ္ပံအထွေထွေတွင်မှုပမောက္ခဂိုရန်ဟန်ဆန်ကကြေညာသွားတာပါသူတို့သုံးကိုဘာကြောင့်ယူပဗေဒနိုဘယ်ဆုပေးတယ်ဆိုတာကိုယူပဗေဒပညာရှင်ဒေါက်တာပရိတာတင်ကပြောပြပေးမှာပ
ါဆက်ကြဝဠာကြီးရဲ့အစဘယ်တော့မှဆက်ကြဝဠာကြီးဖြစ်လာလို့ဘယ်လိုပြောင်းလဲဆိုတာကိုသီအိုရီအရတစ်ချက်ပြနိုင်ခဲ့တဲ့ဒီအမေရိကန်နိုင်ငံ Princeton University အသက်85နှစ်ကျော်ပြီဖြစ်တဲ့ပမောက္ခ People ရပါတယ်Now, သူနဲ့အတူပဲဒီနေဆက်ကြဝလာအပြင်မှာတက်ရှိသရောများရှိနိုင်နေရှိတယ်လို့မပြောသေးပါဘူးရှိနိုင်နေအကြောင်းကိုတနည်းတလန်းနဲ့တိုင်းခဲ့တဲ့ဆွစ်ဇာလန်နိုင်ငံဂျီဒီဘတ်တက်ပါမောက္ခမစ်ရှင်မိုင်ယိုနဲ့ပါမောက္ခဒီဂျီကူတို့ရကြပါတယ
်ပါမောက္ခဂျိမ်းစ်ပီဘယ်စ်ကိုဘာကြောင့်ဆုပေးဖို့ရွေးခဲ့တာပါလဲ
ကျွန်တော်တို့ Big Bang တို့တင်စားပြီးခေါ်တဲ့ဆက်ကြဝလာရဲ့အစမှာပေါက်ကွဲမှုကြီးအကြီးတခုလုံးခဲ့တဲ့နှစ်အမ်ပေါင်း14တောင်မှစဖြစ်ခဲ့တယ်ဆိုပြီးတော့ holding ထုတ်ခဲ့ပါတယ်အချိန်မှာအပူချိန်က centigrade အားဖြင့်5တောင်ကျော်အထက်မှာရှိတဲ့အတွက်အနုမြူအနေနဲ့စက်တာဝလာကြီးထဲမှာမရှိသေးတဲ့အချိန်မှာအဲ့ဒီအချိန်မှာပရမအနုမြူခေါ်တဲ့ proton နဲ့ electron တို့အဲ့ဒီအပုံတွေပဲရှိပါတယ်။နောက်ဒီ၄သိန်းလောက်အကြာမှာပေါ့နော်။သူတို့တွက်ကြည့်လိုက်တဲ့အခါကျအပူချိန်၅တောင်အနီးပြီးတော့အပူချိန်၃တောင်လောက်ရောက်လာတဲ့အဲ့ဒီအချိန်ကျတော့ proton နဲ့ electron တွေပေါင်းပြီးတော့ hydrogen ဆိုတဲ့အပေါ်ဆုံးအနုမြူစဖြစ်တယ်။အဲ့ဒီဖြစ်တဲ့အချိန်ကိုပြန်ပေါင်းထုတ်တဲ့အချိန်ပေါ့နော် recombination error လို့ခေါ်တာ။အဲ့မှာ proton နဲ့ electron တွေပေါင်းလာတဲ့အတွေ့ဒီ energy balance ကိုတွက်လိုက်တဲ့အခါကျလို့ရှိရင် mass balance energy balance ကိုတွက်လိုက်တဲ့အခါကျလို့ရှိရင်ရောင်ကြီးထွက်လာတယ်။အဲ့ဒီရောင်ကြီးအပြင်အလင်းရောင်ပေါ့ဗျာ။ဒါပေမဲ့အလင်းရောင် microwave လှိုင်းနဲ့ထွက်တဲ့အရာဖြစ်ပါတယ်။ဒီရောင်ကြီးကစက်ကြဝဠာအနှံ့မှာတည်ငြိမ်တယ်ဖြစ်မယ်ဖြစ်နေရမယ်။ဒီရောင်ကြီးရှိတဲ့အတွက်ဒီရောင်ကြီးမတိုင်ခင်ကဒီပေါင်းစည်းမှုရဲ့ big bang ကြီးဖြစ်ခဲ့တယ်။ဒီ radiation ကို cosmic background radiation ပေါ့နော်။အဲ့ဒါ 3 degree kelvin radiation လို့ခေါ်ပါတယ်။အဲ့ဒီဟာရှိရမယ်ဒီနိုင်နေဆိုတဲ့ဟာကိုလွန်ခဲ့တဲ့အနှစ်50 60လောက်ကသူဟော့ဂိန်းထုတ်ခဲ့တာပါအဲဟော့ဂိန်းထုတ်တဲ့လူတွေအများကြီးတဲမှာသူလည်းတယောက်အပါဝင်ဖြစ်တဲ့အတွက်သူ့ကို Nobel Prize ဒီနှစ်ထဲမှာပေးတာဖြစ်ပါတယ
် Cosmic background radiation ရှိတယ်ဆိုတာကိုတိုင်တာနိုင်ခဲ့တာပ
ါစက်တာဝလာထဲမှာဒီ Cosmic background radiation ပေါ့နော် 3 degree Kelvin radiation အဲ microwave flying ရှိရမယ်အဲ့ဘယ်နေရာမှာတိုင်တိုင်ဆက်ကြဝလာတယ်မှာကြိုက်တဲ့နေရာမှာတိုင်ဒီရောင်ချီလှိုင်းပေါ့နော် microwave flame ကဒီတသမတ်တဲရှိရမယ်ဆိုတာကို Hawking ထုတ်ခဲ့ပြီးတော့1988ခုနှစ်လောက်ကြာမှာအဲ့ Penzias နဲ့ Wilson ဆိုတဲ့အဲ့ AT&T Bell Lab ပေါ့နော် New Jersey မှာရှိတဲ့ American Telegraph and Telecommunication မှာအလုပ်လုပ်ခဲ့သူတေသပညာရှင်နှစ်ယောက်ကတိုင်ပြီးတွေ့တာသူတို့က microwave တင်တင်တာပေါ့နော် microwave တိုင်းတဲ့ဟာတခုသူတို့ဆင်နေတဲ့အချိန်မှာဒီအနောက်ကနေပြီးတော့ဒီအဲ့ဒီ line ကအမြဲတမ်းပေါ်ထောက်လို့မရအဲ့တော့သူတို့တိုင်းတဲ့ set တွေကိုအကုန်လုံးပိတ်ခေါင်းမိုးမှာခူရီလုတ်တဲ့အတန်လားဆိုပြီးတော့ခူရီရဲ့အတိုက်တွေကိုဖဲဖဲဒါပဲအမြဲတမ်းပြန်တွေ့ရင်နောက်ဆုံးကြတော့မှအဲ့ဒါပါလဲဆိုတော့ professor Peebles တို့ Hawking ထုတ်ခဲ့တဲ့ဟာနဲ့အကိုက်ကိုသွားဖြစ်တဲ့အတွက်သူတို့1988ခုနှစ်မှာအဲ့ဒီပေါ့နော် CMB Cosmic Background Radiation ကိုစပြီးတော့တွေ့တဲ့လူတွေတိုင်းခဲ့တဲ့လူတွေဆိုပြီးတော့သူတို့လည်း Nobel Prize ကိုရခဲ့ပါတယ
်။ပမောက္ခဘီဘယ်ရဲ့တွေးဆချက်နဲ့တွေ့ချက်မှုတွေကလည်းစကြဝဠာဘယ်လိုစဖြစ်တယ်ဆိုတာကိုနားလည်လာသလိုတွေ့ရှိချက်အစ်စ်တွေလည်းမရေမတွက်နိုင်အောင်ရှိလာခဲ့တာပါ။1995ခုနှစ်မှာတော့ဆွီဒင်ကယူပဗေဒပညာရှင်နှစ်ဦးဖြစ်တဲ့ Michel Mionet နဲ့ Didier Quilot တို့ကနောက်ဆက်ကြဝဠာတွေရှိနေတယ်ဆိုတာကိုတွေ့ရှိခဲ့တာပါ။ ဒီလိုတွေ့ရှိမှုကဒီမြေကဘာလိုတက်ရှိတွေတခြားနေရာမှာရှိနေသေးသလားဆိုတာကိုရှာဖွေဖို့အတွက်လမ်းစာရလာစေပါတယ်
ကျွန်တော်တို့ကဘာပေါ်မှာတက်ရှိသွားတာရှိတယ်လို့ဒီနေဆက်ကြောက်လာမဟုတ်ပဲအနန္တဆက်ကြောက်လာကြီးတဲ့မှာကောတက်ရှိနေမရှိနိုင်ဘူးလားဆိုတဲ့ဟာကိုတိုင်းဖို့လွန်ခဲ့တဲ့အနှစ်20အစိတ်လောက်ကသူစာယူစူးစမ်းခဲ့ပါတယ်ဖြစ်ဖို့များတာဒီနေကိုပတ်နေတဲ့ဂျိုးတွေရှိလို့ဆိုရင်တက်ရှိသွားတာရှိဖို့လမ်းစာရှိတယ်ဆိုတဲ့ဟာကိုအခြေခံပြီးတော့သူတိုင်းပါတယ်တိုင်းဖို့တိုင်းနေရအခုထိလည်းဒီလိုပဲတိုင်းပါတယ်အဲ့ဒါကို exoplanet measurement လို့ခေါ်ပါတယ်အဲ့ဒါပါလဲဆိုလို့ရှိရင်အမတီယန်နေကျွန်တော်တို့ရဲ့ Milky Way လို့ခေါ်တဲ့နှစ်ကုပ်ကိုတန်းကြီးထဲမှာရှိတဲ့ကြဲ့ပေါ့နော်အလင်းနှစ်ပေါင်းတန်းပေါင်း90လောက်နေရာမှာသိရလာတဲ့ရောင်ကြီးလှန်တိုင်လိုက်တဲ့အခါကျလို့ရှင်ကျွန်တော်တို့နေဆက်ကြဝလာလို့နေကိုပတ်နေတဲ့ဂျူရီတာရှိလို့ရှိလို့ရှင်အဲ့ဒီကြဲ့ကိုလှမ်းကြည့်နေတဲ့အချိန်မှာတစ်ချိန်မှာအဲ့ဒီအလင်းရောင်ကပိတ်သွားတယ်နော်ဟွန့်မှိန်သွားတယ်ပြီးတဲ့ခါကျတော့ပြန်လင်းလာတယ်ပြန်လင်းလာလိုက်မိတ်သွားလိုက်ပါလေကထောက်လာတကားတစ်နှစ်တစ်ခါလေးနှစ်တစ်ခါဖြစ်လို့ရှိရင်ဒါနေဆက်ကြဝလာပုံစံမျိုးအဲ့ဒီနေရာမှာရှိပြီရှိလို့ရှိရင်ကဘာပေါ်မှာရှိတဲ့လူတွေလိုပဲတက်ရှိတရားတွေရှိနိုင်တယ်ဆိုတဲ့ဟာကိုသူတို့စာပြီးတော့တိုင်းခဲ့ပါအခုအချိန်မှာဆိုလို့ရှိရင်ဆက်ကြဝလာမှာတက်ရှိတရားတွေရှိမရှိနဲ့ဒီ exoplanet တွေရှိမရှိကိုတိုင်းခဲ့တဲ့ဟာပေါင်းဒီလိုနေဆက်ကြဝလာလို့ဂျူတွေပတ်နေတဲ့ဟာပေါင်း၄000ကျော်ကိုတိုင်းနိုင်ခဲ့ပါပြီ
ကဘာကြီးစပြီးဖြစ်တည်လာချိန်မှာတက်ရှိတရားတွေပါပါလာတာတော့မဟုတ်ပါဘူ
းလွန်ခဲ့တဲ့နှစ်တန်းထောင်ပေါင်း၁၄000လောက်ကပေါင်းအကွဲမှုကြီးဖြစ်ပြီးလွန်ခဲ့တဲ့နှစ်အန်းပေါင်း 9,000 လောက်ကမှဆက်ကြဝလာစဖြစ်ပါတယ်။နေနဲ့ဒီဂျူတွေပတ်တဲ့ဆက်ကြဝလာဖြစ်ပြီးနှစ်အန်းပေါင်း 900 လောက်ကမှတက်ရှိတရားတွေကဘာပေါ်မှာစပေါ်လာတယ်လို့ပြောပါတယ်။အဲ့ဒါကြောင့်ဘယ်အချိန်လောက်ကများရှိခဲ့လဲဆိုတာတေချာလက်တွေ့တိုင်းကြည့်တဲ့အခါကျတော့ဒီ Greenland ဆိုလို့ရှိရင်နှစ်အန်းပေါင်း 4,000 ကကာဗွန်တွေသိပ်သီးစွာစုနေတဲ့ကြောက်တွေကိုတွေ့ခဲ့တာဒါပထမဦးဆုံးစပြီးတော့ဒီတက်ရှိတရားဖြစ်နိုင်တယ်ဆိုတဲ့ဟာကိုမှတ်တမ်းတင်ထားတာရှိပါတယ်အဲ့တော့အခု Nobel ဆုရတဲ့သုတေသနပညာရှင်တွေကတော့တက်ရှိတရားများကမ္ဘာအပြင်မှာတခြားဆက်ကြဝဠာများရှိမလားဒီဆက်ကြဝဠာကြီးကဘယ်ကစခဲ့လဲဆိုတဲ့ဟာကိုစူးစမ်းတဲ့လူတွေကိုဂုဏ်ပြုတဲ့အနေနဲ့ Nobel ဆုပေးတာဖြစ်ပါတယ်
ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်တွေသိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ရအောင်
တောက်ခင်မြို့သက်ရဲ့တိတ်ပန်တဲ့ဤပညာအစီအစဉ်ကိုတောက်ကြနေညမှာအသစ်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုစနေမနက်ခင်းတိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်ဒီကနေ့မနက်ခင်းထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုတော့ကိုကျော်ကျော်သိန်းကတလှည့်ပြောပြပေးပါဦးမယ်ရှင
်ဆီးရီးယားပိုင်နယ်တပ်မှကျူးကျော်တိုက်ခိုက်နေတဲ့ဒရူဂီနိုင်ငံပေါ်တိတ်ကိုပြင်းထန်တဲ့တန်ခတ်ရေယူမှုတွေချမှတ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကပြင်ဆင်ထားပေမဲ့လက်တွေ့တန်ခတ်အရေးယူတာတော့မလုပ်သေးပါဘူး။သမ္မတထရမ့်ကသူတို့မလုပ်တဲ့နာတစ်ခုခုကိုတူရကီကလှုပ်လာမယ်ဆိုရင်အရင်တုန်းကဘယ်နိုင်ငံမှမကြုံမှုသေးတဲ့တန်ခတ်အရေးယူမှုမျိုးကိုကျွန်တော်တို့ချမှတ်သွားပါမယ်။သူတို့တွေလူအများကြီးကိုတပ်ဖြတ်တာမျိုးကျွန်တော်တို့မဖြစ်ချင်ပါဘူးလို့အင်ပီရိုမှာသတင်းတော်တွေကိုတောက်ကြနေကပြောပါရယ်။ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးအောင်မရီအီဗနိုဗစ်ကသူ့ကိုအလုပ်ကထုတ်ပြဖို့သမ္မတဒေါ်နယ်ထရမ့်ကအမေရိကန်နိုင်ငံရဲ့ဌာနကိုဖိအားပေးခဲ့တယ်လို့အောက်လွှတ်တော်ကော်မတီတွေကိုပြောပါရယ်။အဲ့ဒီကော်မတီတွေဟာသမ္မတထရမ့်ကိုတရားဆွဲဆိုရေးစုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့ကော်မတီတွေပါသူရဲ့မူဝါဒတွေကိုအားနည်းအောင်လုပ်ဖို့ကြိုးစားနေတယ်ဆိုတဲ့အကြောင်းပြချက်နဲ့သမ္မတထရမ့်ကတာမန်ကြီးအီဗန်နိုဗစ်ကိုပြီးခဲ့တဲ့မေလကယူကရိန်းနိုင်ငံကနေပြန်ခေါ်ခဲ့တာဖြစ်ပါတယ်တရုတ်ပို့ကုန်ပစ္စည်းဒေါ်လာ250ဘီလီယံဘိုးပေါ်ဒီကနေ့ကစပြီးကုန်သွယ်ကုန်တွေတိုးမြှင့်ချမှတ်မဲ့အစည်းအဝေးကိုသမ္မတဒေါ်နယ်ထရမ့်အစိုးရကဆိုင်းငံ့ထားလိုက်ပါပြီအပြန်အလှန်အပြင်အမေရိကန်လက်ရာထွက်ကုန်ဒေါ်လာ40ဘီလီယံကနေ50ဘီလီယံဘိုးထိဝယ်ယူဖို့တရုတ်နိုင်ငံကသဘောတူထားပါတယ်ကက်ရှမီးယားဒေသကြီးအငင်းပွားနေချိန်မှာပဲပြည်သူ့သမ္မတရှီကျင်းဖင်နဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့အိန္ဒိယနိုင်ငံမဟာဘလီပူရမ်မြို့မှာအော်တိုဘလာဆင်နီယန်တွေကလူသဘောတွေ့ဆုံကြပါတယ်တွေ့ဆုံပွဲမှာအဆင်အောင်ဝါဒရိုက်သွင်းတာကိုစတင်ဖို့နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးခေါင်းဆောင်တို့ကတိကဝတ်ပြုကြတယ်လို့အိန္ဒိယနိုင်ငံသားဝန်ကြီး VJ ကိုခလီကိုကိုကားပြီး Press Trust of India PTI သတင်းတရမှာဖော်ပြထားပါတယ်အခုလာတော့ကအိန္ဒိယဟာဂျမ္မူနဲ့ကက်ရှမီးယားကိုနှစ်ပိုင်းခွဲရောင်းကျင်ညာလိုက်တာကြောင့်နှစ်နိုင်ငံဆက်ဆံရေးမပြတ်မလဲဖြစ်နေတာပါခင်ဗျာ
စနေနေ့ကထိုက်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးသွားတာပါရှင်။အခုမနက်အစီအစဉ်ထုတ်လုပ်ရမှုကကိုညာဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.